Welcome to the Voice of America in Burmese.
American Dinos, Washington DC, New York, Viewy Americans, and Yen Tangas and Nikuni, Mila, Sakuni, Yeni, Ingani, Menekin, Sisinigu, Yamasana, Jimene, Chanai Gani, Kuninai, Lightometer, Nestle, Leasing, Asset, Lightometer, Tiakuze, Rugani, Taya, Tobini, Babishi. ရှင်များရှင်လန်းချမ်းမြေကြပါစေရှင်ဒီမှာတင်ပြခိုက်ပါဒီမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်ဒီမနက်ခင်းသောရရှင်နေနားဆင်ကြရမယ်ထိတ်တဲရောက်သတင်းတွေထဲမှာတော့ယူကရိန်းနိုင်ငံခါကီမှာအသာစီးရနေပြီလို့ယူကရိန်းစစ်တပ်ကပြောပါတယ်ကြားပြင်းတဲ့တွင်မှာတော့ဒီသတင်းပတ်အတွင်းမှာပဲကုလသမဂ္ဂကစာနာမှုအကူအညီတွေဖြန့်ဝေဖို့ရှိနေပါတယ်ဒီလိုထိတ်တဲရောက်နိုင်ငံတကာသတင်းတ
မကွေးနယ်စကိုင်းကတိုက်ပွဲတွေနောက်ဆုံးရအခြေအနေတွေကိုသတင်းတွေအပြီးမှာအရင်ဆုံးနှားဆင်ချရပါမယ်။ဒီနောက်မှာတော့တရုတ်နယ်ဆက်ပြန်ဖွင့်တဲ့အကြောင်းထိုင်းမှာမြန်မာတွေဖမ်းခံရတဲ့အခြေအနေဆက်တဲ့သတင်းဆောင်မတွေကိုလည်းနှားဆင်ချရဖို့ရှိပါတယ်။သတင်းတောက်မှတ်စုစီးပွားရေးဘလော့ဂါတွေပြောသမျှနဲ့သက်တမ်းရောက်သတင်းတော်အစီအစဉ်တို့ကိုလည်းအပတ်စဉ်ကဏ္ဍတွေထုတ်လွှင့်တဲ့အခါမှာနှားဆင်ချရပါမယ်ရှင်။အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကုခင်မောင်စုမင်းနဲ့အတူတင်ပြပေးပါမယ်။
ယူကရိန်းတပ်ဖွဲ့တွေကခါကီဒေသမှာတံပြန်ထိုးစစ်ဆင်ခဲ့ရမှာရုရှားတပ်ဖွဲ့တွေကိုနေဇာနာအထိမောင်းထုတ်နိုင်ခဲ့တယ်လို့ပြောပါတယ်။ယူကရိန်းကာကွယ်ရေးဝန်ကြီးကသူတို့ရဲ့တပ်ဖွဲ့တွေရုရှားနေဇာနာရောက်ရှိနေကြောင်းပြသတဲ့ဗီဒီယိုဖိုင်တစ်ဖိုင်ကိုအင်တာနက်မှာတင်ခဲ့ပါတယ်။အမေရိကန်အစစ်မြေကာကွယ်ရေးဌာနကအရာရှိတဦးကလည်းယူကရိန်းတပ်ဖွဲ့တွေဟာရုရှားနေဇာနဲ့3-4ကီလိုမီတာအကွာမှာရောက်ရှိနေပြီလို့ပြောပါတယ်။ယူကရိန်းနိုင်ငံရဲ့ဒုတိယအကြီးဆုံးခါကီမြို့တဝိုက်ကနေရုရှားတိုးစစ်ကိုတွန်းလှန်ခဲ့ပြီးတဲ့နောက်ယူကရိန်းတပ်ဖွဲ့တွေဟာအဲ့ဒီဒေသနယ်မြေတွေကိုပြန်လည်သိမ်းပိုက်နိုင်ခဲ့ကြပြီးအိုင်ဇူဝန်ဒေသကရုရှားတပ်ဖွဲ့တွေကိုတိုက်ထုတ်ဖို့ကြိုးစားနေကြပါတယ်။ယူကရိန်းသမ္မတဇယ်လန်စကီကဒွန်ဘတ်စ်နဲ့တောင်ပိုင်းဒေသတွေမှာရုရှားကထပ်မံတိုက်ခိုက်လာမှာကိုရင်ဆိုင်ဖို့ယူကရိန်းတပ်ဖွဲ့တွေကပြင်ဆင်နေတယ်လို့ပြီးခဲ့တဲ့တနင်္လာနေ့ကဗီဒီယိုကနေပြောပါတယ်။အမေရိကန်ကာကွယ်ရေးဌာနအရာရှိတွေကလည်းယူကရိန်းနိုင်ငံဒွန်နက်စ်ဒေသမှာအမြောက်တွေနဲ့အပြင်းထန်တိုက်ခိုက်နေပြီးမဲ့ရုရှားအနေနဲ့အကျိုးသိမ်းမရှိဘူးလို့သတင်းထုတ်ပြန်ခဲ့ပါတယ်။အနောက်မဟာမိတ်အုပ်စုတွေကယူကရိန်းနိုင်ငံကိုလက်နက်အကူအညီတွေအဆက်မပြတ်ပေးပို့နေပြီးပြီးခဲ့တဲ့တရက်အတွင်းနိုင်ငံ9နိုင်ငံကနေ၄ချောင်းကတဆင့်10ချိန်ပေးပို့ခဲ့တယ်လို့လည်းအမေရိကန်ကာကွယ်ရေးဝန်ကြီးဌာနကတနင်္လာနေ့ကပြောပါတယ်။အမေရိကန်ဒုတိယသမ္မတကမလာဟဲရစ်စ်နဲ့နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်တို့ဟာတနင်္လာနေ့ကအာရဗ်စော်ဘွားများပြည်ထောင်စု UAE နိုင်ငံရဲ့စော်ဘွားရှိတ်ခါလီဖာဘင်ဇာယက်နေယန်ရဲ့ဇာပနာအခမ်းအနားကိုတက်ရောက်ကြပြီးကြံရစ်သူမိသားစုကိုလည်းဝမ်းနည်းစကားပြောကြားခဲ့ပါတယ်။သူတို့နှစ်ဦးဟာကွယ်လွန်သွားတဲ့စော်ဘွားကြီးရဲ့ဖေဒူမေအကွဲလက်ဖြင့် UAE နိုင်ငံရဲ့စော်ဘွားနေရာကိုဆက်ခံသူလည်းဖြစ်တဲ့ရှိတ်မိုဟာမက်ဘင်ဇာဟစ်အယ်နယန်နဲ့တွေ့ဆုံခဲ့ပါတယ်။အဲ့ဒီနောက်နိုင်ငံခြားရေးဝန်ကြီးဘလင်ကင်နဲ့ UAE နိုင်ငံခြားရေးဝန်ကြီးတို့ညစာတူစားခဲ့ပါတယ်။ဒါဟာအမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့လက်ထက်မှာအရှေ့အလယ်ပိုင်းဒေသကရေနံကျွယ်ဝပြီးစီးပွားဖွံ့ဖြိုးတိုးတက်တဲ့ UAE နိုင်ငံကိုအစိမ့်မြင့်ကိုယ်စားလှယ်အဖွဲ့လာရောက်တာဖြစ်ပြီးအဲ့ဒီအထက်မှာကာကွယ်ရေးဝန်ကြီး Lloyd Austin အမေရိကန်ထောက်လှမ်းရေးဌာန CIA ညွန်ကြားရေးမှူး William Burns နဲ့ရာသီဥတုဆိုင်ရာအထူးကိုယ်စားလှယ် John Kerry တို့လည်းပါဝင်ကြပါတယ်။လေးလာစမ်းစစ်သူတွေကတော့အခုခီးစဉ်ဟာအမေရိကန်အနေနဲ့ UAE နိုင်ငံနဲ့ဆက်ဆံရေးမပြေမလည်ဖြစ်နေတာကိုပြန်လည်မြင့်တင်ဖို့အရေးကြီးလှုပ်ဆောင်ပြတာလို့ရှုမြင်ကြပါတယ်။အီရန်အထောက်ပံ့ပေးပြီး UAE နိုင်ငံကိုဒုံးကျည်တွေ drone တွေနဲ့တိုက်ခိုက်နေတဲ့ Yemen Houthis တပုံတွေကိုအကြမ်းဖက်အဖွဲ့အစည်းအဖြစ်သတ်မှတ်တာကနေအမေရိကန်သမ္မတဂျိုးဘိုင်ဒန်ကရုတ်သိမ်းပေးတဲ့အတွက် UAE နိုင်ငံကတော်တော်စိတ်ပျက်ခဲ့ပါတယ်။ဒါအပြင် UAE ပါဝင်ပါရှန်ပင်လယ်ကွေ့အတွင်းကနိုင်ငံတချို့ကအမေရိကန်အနေနဲ့အီရန်နိုင်ငံနဲ့အနုမြူသဘောတူညီချက်စာချုပ်ကိုပြန်လည်အသက်သွင်းဖို့ကြိုးစားတာကိုလည်းစန့်ကျင်နေကြပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကယာနဲ့ချီတဲ့အမေရိကန်တပ်ဖွဲ့တွေကိုအာဖရိကတိုက်ဆိုမာလီနိုင်ငံမှာပြန်လည်ခြားထားဖို့ခွင့်ပြုလိုက်ကြောင်းအစိုးရအရာရှိနှစ်ဦးကတနင်္လာနေ့မှာပြောကြားပါတယ်။အရင်ကအဲဒီမှာအမေရိကန်တပ်ဖွဲ့တွေရှိခဲ့ပေမဲ့သမ္မတဒေါ်နယ်ထရန့်လက်ထက်ကပြန်လည်ရုပ်သိမ်းခဲ့ပါတယ်။အဲ့ဒီတုန်းကဆိုရင်ဆိုမာလီနိုင်ငံမှာအမေရိကန်တပ်ဖွဲ့ဝင်900လောက်ရှိပြီးအဓိကတာဝန်ဟာဒေသဆိုင်ရာတပ်ဖွဲ့တွေကိုအကူအညီပေးကာအယ်ကာအီဒါအကြမ်းဖက်အဖွဲ့နဲ့ဆက်ဆံမှုရှိတဲ့အယ်ဆာဗတ်စစ်သွေးကြွအဖွဲ့ကိုနှိမ်နင်းရေးအတွက်ဖြစ်ပါတယ်။ အခုတခါကာဝေးဝန်ကြီးဌာနကအမေရိကန်တပ်ဖွဲ့တွေဆိုမာလီနိုင်ငံမှာအယ်ဆာဗတ်စစ်သွေးကြွတွေကိုထိရောက်အောင်တိုက်ခိုက်နိုင်ဖို့တောင်းဆိုချက်ကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအတည်ပြုပေးလိုက်တာဖြစ်တယ်လို့အမည်မဖော်လိုတဲ့အစိုးရအရာရှိတဦးကပြောပါတယ်။ဆိုမာလီနိုင်ငံမှာအယ်ကိုင်ဒါအချမ်းဖက်အဖွဲ့နဲ့ဆက်ဆံမှုရှိတဲ့အယ်ဆာဗတ်စစ်သွေးကြွအဖွဲ့ဟာအစိုးရကိုဖျောက်ချပြီးအစ္စလာမစ်ရှာရီယာဥပဒေနဲ့အစာတို့အုပ်ချုပ်ဖို့လက်နက်ကင်တိုက်ခိုက်နေတာဖြစ်ပါတယ်။ရှီမင်းနိုင်ငံကဟူသီးစ်တပုံတွေထိန်းချုပ်ထားတဲ့မြို့တော်စနားကနေ6နှစ်အတွင်းပထမဆုံးခီးသည်တင်လေယာဉ်စတင်ပြေးဆွဲခဲ့တယ်လို့ဟူသီးစ်တပုံတွေကပြောပါတယ်။တနင်္လာနေ့ကခီးသည်152ဦးလိုက်ပါတဲ့လေယာဉ်စတင်ပြေးဆွဲခဲ့ပါတယ်။ဒါဟာဆိုရင်ကုလသမဂ္ဂဂျာဝင်စစ်ဆက်ပြီးနိုင်ငံတကာကအသိအမှတ်ပြုတဲ့ရီမင်းအစိုးရနဲ့ဟူသီးတပုံတို့ရဲ့ပြီးခဲ့တဲ့လကရက်ပေါင်း60အပြစ်ခတ်ရစရေးသဘောတူညီချက်ရဲ့အစိပ်ပိုင်းတစ်ခုဖြစ်ပါတယ်။အဲ့ဒီလေရင်ဟာဂျော်ဒန်နိုင်ငံအမန်မြို့ကိုပြန်တန်းသွားတာလို့ဟူသီးတပုံတွေရဲ့မီဒီယာကထုတ်ပြန်ပါတယ်။ဒါနဲ့ပတ်သက်ပြီးကုလသမဂ္ဂကလည်းကြိုဆိုလိုက်ပါတယ်
။ We welcome the first commercial international flight from Sanaa Airport that took place today and that was the first
ကျွန်တော်တို့ကုလသမဂ္ဂအနေနဲ့ဒီနေ့မြို့တော်စနားကနေပထမဆုံးခီးသည်တင်လေရင်ပြန်တန်းနိုင်တာကိုကြိုဆိုပါတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောရေးဆိုခွင့်ရှိသူစတီဗင်ဒူဂျရက်စ်ကပြောဆိုသွားတာပါ။6နှစ်အတွင်းပထမဦးဆုံးချိန်ရရှိခဲ့တဲ့အပြစ်ခတ်ရစရေးကိုပြီးခဲ့တဲ့ AB နှစ်ရည်ကစတင်ခဲ့တာဖြစ်ပါတဲ့အီရန်ထောက်ခံအားပေးတဲ့ဟူသီးစ်ပုံတွေဟာ2014ခုနှစ်ကမြို့တော်စနားကိုသိမ်းယူခဲ့ရာကပြည်တွင်းစစ်စတင်ခဲ့ပြီးအစိုးရဟာပြည်ပကိုထွက်ပြေးခဲ့ရပါတယ်။အဲ့ဒီနောက်2015အစောပိုင်းမှာစော်ဒီဦးဆောင်တဲ့ညွန်မောင်းတပ်ဖွဲ့တွေဝင်ရောက်ပြီးအစိုးရအာဏာပြန်လည်ရရှိအောင်ကြိုးစားခဲ့ပါတယ
် VOA American သံမနေ့ဖက်မြန်မာဝါသအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိဆိုင်းတိုမီတာ24 kHz 1273ညဆိုင်းတိုမီတာ40 kHz 0413ညဆိုင်းတိုမီတာ58 kHz 5805နဲ့ဆိုင်းလမ်းမီတာ190 kHz 1505တို့ကနေလွှဲထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနဲ့မနေ့ခင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်ကျွန်မဒင်ဂီထိုက်ပါကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP က2022ခုနှစ်ပထမလေးလတာအတွင်းမြန်မာလူဦးရေညှိတက်သမှတက်တန်းကိုရိက္ခာနဲ့အာဟာရထောက်ပံ့နိုင်ခဲ့ကြောင်းကုလသမဂ္ဂကတင်းနှင်းလာနေမှာပြောပါတယ
် WFP hopes to reach at least 4 million of the most food insecure and vulnerable
မြန်မာနိုင်ငံမှာဒီနှစ်အတွင်းရိက္ခာမလုံလောက်မှုအဆိုးရွားဆုံးကြုံတွေ့နေရသူတွေနဲ့ဘေးဒဏ်အသင့်လွယ်ဆုံးသူအနည်းဆုံး၄သန်းလောက်ကိုထောက်ပံ့နိုင်ဖို့ WFP ကရည်မှန်းထားပြီးဒါဟာအရင်းအမြစ်ရရှိနိုင်မှုနဲ့လူအပ်သူတွေထံသွားရောက်နိုင်မှုအပေါ်မှာမူတည်ကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရာစတီဖန်ဒူဂျယ်ရစ်ကတင်းနှင်းလာနေနယူးယောက်ကုလသမဂ္ဂဌာနချုပ်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာဖြစ်ပါတယ်မြန်မာနိုင်ငံတွင်ပြည်ပခန့်တွေခြေပြန့်နေတဲ့ဒေသတွေမှာတမ်းမြင့်ကန့်သတ်မှုတွေရှိနေစေဖြစ်ပြီးအိုးအိမ်ဆွန့်ထွက်ပြေးရသူတွေထံအတားအဆီးမရှိသွားရောက်ခွင့်ရရည်အတွက်လဲ WFP ကတောင်းဆိုထားပါတယ်2021ခုနှစ်ဇူလိုင်လနောက်ပိုင်းကယားဒေသကိုသွားရောက်ခွင့်ရဖို့ကြိုးစားခဲ့ပြီးတဲ့နောက်ဒီသတင်းပါအတွင်းမှာပဲကယားပြည်နယ်တွင်ကို WFP ကရိတ်ခါနဲ့တခြားထောက်ပံ့ပစ္စည်းတွေစတင်ဖြန့်ဝေဖို့ရှိနေကြောင်းလဲပြောခွင့်ရကပြောပါတယ်ကယားပြည်နယ်တွင်တိုက်ပွဲတွေကနေထွက်ပြေးလာကြတဲ့မိသားစုတွေနဲ့ဒေသတွင်းအိုးအိမ်စွန့်ထွက်ပြေးရသူတွေရှိရာရှမ်းပြည်နယ်တောင်ပိုင်းဒေသကိုလည်း WFP ကရိတ်ခါတွေပို့ဆောင်နေကြောင်းသူကပြောပါတယ်။ပြီးခဲ့တဲ့နှစ်အတွင်း73စီဇင်းနှုန်းကနှစ်ဆဖြစ်သွားတာကြောင့်ရိတ်ခါဇင်းနှုန်းကြီးမြင့်သွားပြီးပြီးခဲ့တဲ့နှစ်ကာလတူနဲ့နှိုင်းယှဉ်ရင်အခြေခံရိတ်ခါကုန်ကျစရိတ်က32ရာခိုင်နှုန်းတက်သွားတယ်လို့လည်း WFP ကပြောဆိုထားပါတယ်ရှင်။ပါကစ္စတန်ဝန်ကြီးချုပ်ဟောင်းအီမရန်ခန်ကသူ့ကိုလှုပ်ကြံဖို့ကြံစီခဲ့ကြကြောင်းလူလူစည်းဝေးပွဲကြီးမှာအထက်ထပ်ပြောဆိုခဲ့ပြီးနောက်တနေ့မှာပဲဝန်ကြီးချုပ်ဟောင်းအတွက်လုံခြုံရေးတွန်းမြင်ဖို့ပါကစ္စတန်အစိုးရကညွှန်ကြားလိုက်ပါတယ်။လူလူစည်းဝေးချိတက်ပွဲတွေမှာဝန်ကြီးချုပ်ဟောင်းပါဝင်တရားမှုတွေမှာစိတ်ချရတဲ့လုံခြုံရေးစီစဉ်ပေးဖို့ပြည်ထောင်စုနဲ့ပြည်နယ်အာဏာပိုင်တွေကိုဝန်ကြီးချုပ်ရှာဗက်ရှရစ်ကညွှန်ကြားထားကြောင်းသူယုံကတင်းနှလာနေမှာပြောပါတယ်
cricket champion ဟောင်းကနေနိုင်ငံရေးသမားဖြစ်လာတဲ့ Imran Khan ကိုအတိုက်ခံကြီးဆိုတဲ့လွှတ်တော်ကအယုံအကြည်မရှိအဆိုမဲခွဲအတည်ပြုပြီးယာရုကဖေရှားပြီးတဲ့နောက် Sharif နဲ့အစာထုခဲ့တဲ့ပြီးခဲ့တဲ့လအစောပိုင်းကတည်းကဝန်ကြီးချုပ်ဟောင်းခန်ရဲ့ Tariq E Insaf PTI ပါတီကအစိုးရဆန့်ကျင်ရေးချစ်တက်ပွဲတွေကိုနိုင်ငံတော်မှာစီရင်ဆောင်ရွက်နေတာဖြစ်ပါတယ်တရီလင်ကာရဲ့အဓိကအတိုက်ခံပါတီကြီးနှစ်ရက်ထံကအရေးကြီးလာတဲ့ထောက်ခံမှုကိုတနင်္လာနေ့မှာဝန်ကြီးချုပ်တည်ရရှိသွားတာကြောင့်နိုင်ငံမှာစီးပွားရေးဆိုးရွားကျဆင်းမှုနဲ့ကြုံတွေ့နေရတဲ့အာနာယာရာဂျာပက္စာမျိုးနွယ်တွေအတွက်ဖိအားလျော့သွားတာဖြစ်ပါတယ်။လူရင်22တန်းရှိတဲ့တရီလင်ကာနိုင်ငံမှာအခြေအနေတွေဆိုးဝါးနေစေဖြစ်ပြီးဝန်ကြီးချုပ်တည်ရာနီဝီကရန်စင်ကတော့နိုင်ငံမှာ73စီပြက်လက်နေပြီးလာမယ့်လပိုင်းတွေဟာအခက်အခဲဆုံးဖြစ်မယ်လို့ပြောဆိုခဲ့ပါတယ်။အမှန်တရားကိုဖုံးကွယ်ချဖို့နဲ့လူလူကိုလိန်လယ်ဖို့စံတမရှိဘူးလို့ဝန်ကြီးချုပ်တစ်ကနိုင်ငံကိုပြောတယ်မင်ကိုမှထည့်သွင်းပြောဆိုပါတယ်
။ဒါစ်ဒါနာမနိုဝင်ဘာမာစေဒီအပေဝိဒေရှ်ဝီနီမေစန်ချတီယ
2019ခုနှစ်နိုဝင်ဘာလမှာနိုင်ငံရဲ့နိုင်ငံခြားအရန်ငွေဒေါ်လာတန်း 9,500 ရှိခဲ့ပြီးဒီကနေ့ဒီအချိန်မှာတော့ဒေါ်လာတန်းရှာဖို့အတော်ခက်ခဲနေပါပြီတဲ့73စီတင်းသွင်းရေးအတွက်ဘဏ္ဍာရေးဝန်ကြီးဌာနအနေနဲ့ဒေါ်လာ5တန်းလောက်ရှာဖို့ခက်ခဲနေပါပြီလို့အသက်83နှစ်အရွယ်ဝန်ကြီးချုပ်ကပြောဆိုခဲ့တာပါနိုင်ငံစီးပွားချမှုကိုကင်တွယ်ရေးအတွက်ညွန်ပေါင်းမဖွက်ခင်မှာသမရဂူရာဘာယာရာဂျာပတ်စာယရုကဆင်းပေးဖို့တောင်းဆိုချက်ကိုအဓိကအတိုက်ခံ SJB ပါတီကအလျှော့ပေးလိုက်ပုံရပါတယ်။ဝန်ကြီးချုပ်ဝီကရာဆင်ဦးဆောင်တဲ့ညွန်ပေါင်းအစိုးရမှပူးပေါင်းပါဝင်ဖို့ SJB ပါတီကပေးချခဲ့ပေမဲ့လည်းနိုင်ငံစီးပွားရေးပြန်လည်ဥမော်စီရေးအပြုသဘောဆောင်တဲ့ဆောင်ရွက်ချက်အလုံးကိုချွင်းချယ်မရှိထောက်ခံတဲ့အကြောင်းပြောဆိုထားပါတယ်ရှင်။အီရန်နိုင်ငံမှာလက်တလောသတင်းပတ်တွေအတွင်းတင်းမုံတိုင်းတွေတိုက်ခတ်နေတဲ့အထက်အခုနောက်ဆုံးပြင်းထန်တဲ့တင်းမုံတိုင်းကြောင့်တနင်္လာနေ့ကပြည်နယ်တချို့မှာကျောင်းတွေနဲ့ရုံးတွေပိတ်ခတ်ရသလိုဘဲကရက်နိုင်ငံတကာလေဆိပ်ကလေယာဉ်ခီးစင်တွေကိုလည်းဆိုင်းငံ့ခဲ့ရပါတယ်။ပညာရေးဝန်ကြီးဌာနအပါအဝင်မြို့တော်ဘဲကရက်ကအနာပိုင်တွေကတော့ဒေသဆိုင်ရာအစိုးရရုံးတွေတရက်တာပိတ်ကြောင်းကြေညာခဲ့ပြီးဒီထဲမှာကျန်းမာရေးဝန်ဆောင်မှုတွေတော့မပါပါဘူး။မြို့တော်ဘဲကရက်နဲ့တောင်ပိုင်းမြို့တွေမှာတော့လူပေါင်းရာချီအသက်ရှူမဝဖြစ်ကြပြီးဆေးရုံတက်ကြရကြောင်းကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်ထိတ်တဲရောက်တဲ့နေ့ကိုကိုခင်မောင်စုမင်းနဲ့အတူတင်ပြပေးခဲ့တာပါရှင်အခုတော့မြန်မာဆန်ရသတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကိုနားဆင်ကြရမှာပါစစ်ကောင်စီကမကွေးတိုင်းနဲ့စကိုင်းတိုင်းတွင်ဒေသတချို့ကိုနင်းမြေရှင်းလင်းရေးလုပ်နေပြီးမကွေးတိုင်းလက်ရမချေရွာမှာတော့စစ်ကောင်စီတပ်တွေပြန်ထွက်သွားချိန်မှာမိလောင်တည်ဆုံနေတဲ့ရွာသားတွေရဲ့ရွတ်လောင်းတွေ့ရတယ်လို့ရွာခံတွေကပြောပါတယ်။ကဏီမှာလည်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုကိုရဲမုံပြောပြပေးပါမယ်။
မကွေးတိုင်းဒေသကြီးမြိုင်မြို့နယ်ကအင်ဂျီ 1800 ကျော်ရှိတဲ့လက်ရမချေရွာကိုမေလ14ရက်နေ့ကစစ်ကောင်စီတပ်တွေဝင်ရောက်လာပြီးနေအိမ်တွေကိုမီးရှို့ခဲ့တဲ့အတွက်နေအိမ်တစ်ထောင်ကျော်မီးလောင်ကျွမ်းသွားပြီးမတ်လ16ရက်တနင်္လာနေ့အထိမီးလောင်ကျွမ်းတဲ့နေအိမ်တွေကိုငြိမ်းသက်နေရတယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီတပ်တွေပြန်ထွက်ခွာသွားတဲ့မတ်လ15ရက်နေ့မှာတော့မီးလောင်ကျွမ်းပြီးတိတ်ဆုံးနေတဲ့အရက်သား2ဦးကိုတွေ့ခဲ့ရပြီးမတ်လ16ရက်နေ့လယ်ပိုင်းမှာတော့နောက်ထပ်4လောင်းကိုတွေ့ခဲ့ရတယ်လို့လက်ရမရွာသားသူက VOA ကိုပြောပါတယ်
။ဒီကရတို့တို့စစ်ကြောင်းကလည်းနားတော်ဝင်ရှင်မှာတပ်ဖွဲ့ကြီးတွေတို့ကြီးကြတော့မကြီးရဘူး။တို့ဝင်လိုက်တို့မီးဝင်ကြီးလာပြန်ထွက်လာလုပ်နေရတာခင်ဗျာ။အောက်တော့ဝင်ပြီးနေလို့နေရာတွေဥပဒေကြီး။လက်ရှိချိန်ထိတော့တို့ဟိုအိမ်ထဲကတူတာလူ2လောင်း1လောင်းပြီးရင်နောက်ထပ်အိမ်သားထဲမှာတည်တာက1လောင်းပဲလို့ပြောနေတာ1လောင်းပြီးရပြီ။1လောင်းကတော့တို့လည်းဘူးမှာတက်တန်ရမျိုးဖွဲ့ဝင်နေရတာပါ။ဒဏ်ရာမျိုးတည်တယ်ခင်ဗျာ။မီးတောင်ပြီး။နောက်တစ်လောင်းကတော့တို့ဒဏ်ရာတန်ချက်တော့မတည်ဘူးမီးတောင်ပြီးတည်နေကြခင်ဗျာ။တို့တို့ရရဲ့အရှိတ်အဟောင်းကြံတကံရှိကြတယ်အခုဒီညနေမှာပြည်လာတဲ့အိုက်ကံပေါ်မှာလူတွေလောင်း၄လောင်းအခုဒီနေ့မှာအသက်ထားတဲ့ပုံတော့ပြည်လာမှာစစ်ကောင်းကရှိနေတယ်လို့သွားမတည်ရဲဘူးအဲ့ဒီလောင်း၄လောင်းနဲ့တလောင်းတို့ကျွန်တော်တို့ကဘာကြည့်ပဲဆိုတာသိရပြီကျွန်တော်၃လောက်ကမသိရသေးဘူ
းမေလ၁၂ရက်မှာစစ်ကောင်းစီနဲ့ဒေသခံကကွယ်ရေးတပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပြီးမေ၁၄ရက်မှာတော့စစ်ကောင်းစီကလက်ရမချေရွာတွေကနေအိမ်တွေကိုမီးရှို့ခဲ့တာလို့ဒေသခံတွေကပြောပါတယ်စစ်ကောင်းစီတပ်တွေရွာကပြန်လည်ထွက်ခွာသွားချိန်မှာဒေသခံတချို့ကလည်းဖမ်းဆီးသွားတယ်လို့ပြောကြပါတယ်။လက်ရမကျွေးရသူကျွေးရသားတွေဟာနှီးစက်ရတောတောင်တွေရဲ့ခိုလုံနေကြရပြီးအခုဆိုသူတို့ဒေသမှာဒုက္ခသည်ဥယေက 6000 နီးပါးရှိနေပြီးအကူအညီတွေလည်းလိုအပ်နေတယ်လို့ရှားသားတွေကပြောကြပါတယ်။အနာကစကိုင်းတိုင်းကဏီမြို့ထဲမှာလည်းစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေနှစ်ရက်ဆက်တိုက်ဖြစ်ပွားနေတယ်လို့ကဏီဒေသခံတွေကပြောပါတယ်။မေလ15ရက်နေ့မှာချောင်းမရွာအနီးနဲ့မေ16ရက်မှာတော့တမင်ချန်ကျေးရွာအနီးတွေမှာတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူကအခုလိုပြောပါတယ
်။15ရက်နေ့ရောက်တော့ချောင်းမရွာကိုဝင်နေချောင်းမရွာဝင်ပြီးတော့ခဏချောင်းမရွာခဏလေးဒီခါတန်းဆက်ဆက်တယ်ကျွန်တော်ချောင်းမရွာလို့ကျွန်တော်တာဂက်တဝဲဖြစ်နေပြန်ဟုတ်။မနေ့ကကသူ့ဘောင်းသုံးနေဖြစ်နေပြန်ဟုတ်။ဒီနေ့ဖခင်ကချောင်းမရွာလောက်ဖြစ်လာတဲ့တဝဲဟုတ်။တင်းညာရဲ့အရှိတ်အဝါမှဖြစ်လာပြန်ဟုတ်။တင်းညာရွာရဲ့အရှိတ်အဝါမှာအဲ့ကြောက်ရင်းကျင်လာတဲ့ဖလက်ဒင်းမိုးတွေကလည်းကလေးဝအနေတောက်လာပြန်။သူတို့ဒီတင်းငယ်ကိုအဲ့ဒီတော့လုံးလေးတော့ကာဝါပြီးရနေတယ်တင်းငယ်ကိုလုံးမှုကျွန်တော်အမြင်တော့ကိုအဲ့လိုမြင်သုံးသက်ထားတယ
်ချင်းမင်းမြစ်ကျောင်းပေါ်ကကဏီမြို့နယ်ထဲမှာရှိတဲ့ကျေးရွာတွေကိုစစ်ကောင်စီကမကြခဏဆိုသလိုနေမည်ရှင်းလင်းရေးလုပ်နေတာဖြစ်ပါတယ်ဒီချင်းမင်းမြစ်ထဲစစ်ကောင်စီရဲ့ကြောက်စိမ့်နဲ့လက်နက်ရိခါတည်ယူတဲ့တမောတွေဟာလည်းမကြခဏအတိုက်ခိုက်ခံနေရတာပါခင်ဗျာ
ကိုရဲမွန်တင်ပြပေးခဲ့တာပါရှင်။သောရရှင်များရှင်ဆီယနာတိန်နာတနစ်ကျော်လာချင်းအာဆီယံအစည်းအဝေးတွေအတွက်စစ်ကောင်စီကိုမဖိတ်တော်သလိုမကြခင်ကကျင့်ပါခဲ့တဲ့အမေရိကန်အာဆီယံအထုထိပ်သီးအစည်းအဝေးမှာလည်းမြန်မာနိုင်ငံကိုစားပြုဖြစ်တယောက်ခွင့်မရခဲ့ပါဘူး။ဂျာကာလာမြို့သားညီညွတ်ရေးအစိုးရရဲ့နိုင်ငံခြားရေးဝန်ကြီးကတော့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးနဲ့တာဝန်ရှိသူတွေတွေ့ဆုံဆွေးနွေးခဲ့တယ်လို့အာဆီယံဖွဲ့ဝင်မလေးရှားရဲ့နိုင်ငံခြားရေးဝန်ကြီးလည်းဝါရှင်တန်မှာတွေ့ဆုံခဲ့တာဖြစ်ပါတယ်။လက်ရှိစစ်ကောင်စီရဲ့တန်တမာရေးရအနည်းအထားနဲ့ပတ်သက်ပြီးနိုင်ငံရေးသုံးသပ်သူတွေရဲ့အမြင်ဘယ်လိုရှိပါသလဲ။ရန်ကုန်ကပေးပို့တဲ့သတင်းကိုဒေါခင်မြို့သက်တင်ပြပေးပါမယ်ရှင်
။မကြာသေးခင်ကဝါရှင်တန်ဒီစီမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကမကထလို့ကျင်းပတဲ့အမေရိကန်အာဆီယံအထူးအစည်းအဝေးမှာမြန်မာစစ်ကောင်စီကိုမဖိတ်ခေါ်တာဟာစစ်ကောင်စီအတွက်တန်တမာဆက်ဆံရေးမှာဖယ်ခြင်းခံလိုက်ရတာလို့နိုင်ငံရေးသုံးသပ်သူတွေကဝေဖန်ကြပါတယ်။တချိန်တည်းမှာပဲဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကိုအမေရိကန်ရဲ့ဒုတိယနိုင်ငံခြားရေးဝန်ကြီးကဝါရှင်တန် DC မှာလက်ခံတွေ့ဆုံလိုက်တာဟာမြန်မာပြည်မှာအုပ်ချုပ်ရေးအာဏာကိုရယူထားတဲ့စစ်ကောင်စီအတွက်တော့တန်တမာရေးအရာထိုးနှက်ချက်တစ်ခုဖြစ်တယ်လို့နိုင်ငံရေးသင်တန်းတွေကိုပို့ချပေးနေတဲ့ဒေါက်တာမြင့်သိန်းကပြောပါတယ်
။ဒါပေမဲ့နိုင်ငံရေးစဉ်းစားချက်အရာအနာဂတ်ကာလမြန်မာပြည်သူလူထုနဲ့ဆက်ဆံရဲဆိုလို့ရှိရင်တော့အလားအလာရှိအောင်မြင်နိုင်ရည်ရှိတဲ့အလေးထားလို့သူတို့သုံးသပ်ပုံရတယ်ပေါ့နော်။ဒါကြောင့်မို့လို့လည်းအန်ယူဂျီဝင်ကြီးတယောက်ကိုဟိုလေဟိုလေချီးချခွင့်ပေးဒီလောက်တာဆိုတော့ဒါတန်မာရေးစဆိုင်ရေးရာသူကသူ့ရဲ့မဟာမိတ်မိတ်ဆက်နဲ့ဒီသူ့ရဲ့ဒီ strategic partner တွေပေါ့အဲ့ဒါတွေကိုရှင်းရှင်းလင်းပြလိုက်တဲ့သဘောပါပဲ။ဆိုတော့ဒါကအစပဲရှိပါသေးတယ်။တန်မာရေးရဲ့အကြဆုံးခန်းရဲ့အစပဲရှိပါသေးတယ်
။အန်ယူဂျီနိုင်ငံခြားရေးဝန်ကြီးကို American တာဝန်ရှိသူတွေကလက်ခံတွေ့ဆုံတာနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကပြင်းပြင်းထန်ထန်ဝေဖန်ခဲ့တာဖြစ်ပြီးအမေရိကန်ရဲ့ရည်တည်ချက်ပေါ်မှာမေးခွန်းထုတ်ခဲ့တာဖြစ်ပါတယ်။အမေရိကန်နဲ့အာဆီယံခေါင်းဆောင်တွေကတော့သူတို့ရဲ့နှစ်ရတာတွေ့ဆုံမှုအပြီးမှာပူးတွဲကြေညာချက်တစ်စုံထုတ်ပြန်ခဲ့ပြီးမြန်မာနိုင်ငံတည်းကအကြမ်းဖက်မှုတွေချက်ချင်းရပ်ဖို့ထိန်းသိမ်းထားတဲ့နိုင်ငံရေးသမားတွေပြန်လွှတ်ပေးဖို့အာဆီယံခေါင်းဆောင်တွေရဲ့ဘုံသဘောတူညီမှုတွေကိုအပြည့်အဝအကောင့်ထည်ဖော်ပေးဖို့အတွက်စစ်ကောင်စီကိုထပ်ပြီးတောင်းဆိုလိုက်ပါတယ်။အာဆီယံဖွဲ့ဝင်မလေးရှားနိုင်ငံကတော့မြန်မာနိုင်ငံရဲ့ပိုးပြီးဆိုးဝါးလာတဲ့အခြေအနေတွေကိုထောက်ပြပေးNUG နဲ့ဆက်ဆံရေးထူထောင်ဖို့အတွက်တိုက်တွန်းခဲ့တာပါ။ ARD Times သတင်းဌာနရဲ့ Editor ချုပ် Slime တန်ဆင်ကလည်းအာဆီယံကဘုံသဘောတူညီချက်ရထားတာတွေကိုတစ်နှစ်ကျော်ကြာလာတဲ့အထိအကောင့်ထဲမဖော်နိုင်တာဟာစစ်ကောင်စီဘက်ကကြီးမားတဲ့ဆုံးရှုံးမှုဖြစ်တယ်လို့ပြောပါဗျ။အာဆီယ
ံလိုဒေသကြီးနိုင်ငံရဲ့အစည်းအဝေးတက်ခွင့်ဆုံးရှုံးတယ်။နောက်ပြီးအပြင်နဲ့အာဆီယံတည်တည်တက်ခွင့်ဆုံးရှုံးတယ်နောက်အမေရိကန်အာဆီယံတည်တည်တက်ခွင့်ဆုံးရှုံးတယ်။တခြားဖြစ်တော်ဒီဘက်ကအနာဂတ်ကိုကောင်းဆောင်ဖြစ်တဲ့ဘုရားမူကြီးမဲအောင်ဆိုင်ကိုတိုင်ဒီအစည်းအဝေးတွေကိုတက်ခွင့်မရတော့ကြံကြည့်လိုက်ရင်ဒီစစ်ကောင်စီဒီစန္ဒမန်ကြီးအရာကအန်ယူဂျီရှုံးနေပြီဆိုတော့အထင်ရှားပါပဲ
စစ်ကောင်စီဟာကုလသမဂ္ဂမှာလည်းမြန်မာနိုင်ငံကိုစားပြုပြောရေးဆိုခွင့်ကိုလည်းလက်လွတ်ဆုံးရှုံးထားရတာပါနိုင်ငံတကာဆက်ဆံရေးပညာရှင်တဦးဖြစ်တဲ့ဒေါက်တာရင်မျိုးသူကတော့စစ်ကောင်စီဟာအခုအခြေအနေမျိုးမှာဖိအားတွေကြုံတွေ့နိုင်တာမှန်ပေမဲ့လက်ရှိမှာမြန်မာနိုင်ငံဟာအမေရိကန်အပါအဝင်နိုင်ငံပေါင်း80နဲ့တန်တမာဆက်ဆံရေးရှိနေစေဖြစ်တယ်လို့တန်ယုံတွေလည်းအပြန်အလှန်ထားရှိစေဖြစ်တဲ့အတွက်နိုင်ငံတကာနဲ့တန်တမာဆက်ဆံရေးမှာကြာရှုံးတယ်လို့ယတိပြတ်ပြောလို့မရဘူးလို့ဆိုပါတယ
်။ EU ဒီလိုမျိုးကိုဒါအာဆီယံ US Summit မှာမြန်မာနိုင်ငံရဲ့ဥက္ကဋ္ဌကလည်းအဲဒါပေါ့နော်ဒီကိစ္စပေါ့နော်။ဒါနဲ့ကြာဒါတင်းများချင်းတော်ဒီဥက္ကဋ္ဌက ဒါတော့ဒီလိုဆန်းရှိပါတယ်ရှင်ဘိုးဘိုးကလည်းဒီရက်ကျေးဒီမှာလိုက်စောင့်ပုံမှာဒီရက်ကျေးဒီမှာဒီကိစ္စကိုခံရပါမယ်ရှင်ဟုတ်ဒီမှာနေလိုက်ပါလေဒါကတော့ဆွာရောဟိုဘောမောဟိုကြောက်ကြောင်းဆုံးဇမန်လို့ကြောက်ရှင်နော်ဇမန်မကြီးစောင့်ဆောင်ကြတယ်မှာဇမန်ကြောင်နဲ့တို့ဒီမှာနေနေကဒီတန်ရင်းဒီကိစ္စကိုခံရရှင်ဘိုးဘိုးကလည်းဒီလိုရှိတယ်ဒီကိစ္စကိုတော့ဒီတန်ရင်းမှာဒီတင်းသ
အရေးပါတဲ့နိုင်ငံတွေမဟုတ်တဲ့အတွက်သူ့အနေနဲ့ဒါကိုလက်မခံဘူးလို့ပြောပါတယ
်။အဲဒီနိုင်ငံတကာတန်တမာရေးအောင်မြင်စင်လာရဖွင့်ထားတဲ့တန်တမာဆက်သွင်းမှုရှိနေတာကိုဒီတန်တမာရေးအောင်မြင်မှုရှိနေသေးတယ်လို့တော့ရည်ရည်ပြတ်ပြောလို့မရဘူးပေါ့နော်အထူးသဖြင့်တော့ကျွန်တော်တို့ဒီအဲသူ့ရဲ့မိဖက်တီဖြစ်တဲ့တရုတ်နဲ့ရုရှားတို့ရဲ့တန်ယုံတွေရှိနေခဲ့ပေမဲ့လည်းပဲအမေရိကန်ရဲ့ဒီတန်ယုံဟောပေါ့နော်ရှိနေတဲ့ဖြစ်ပေမဲ့လည်းပဲအချိန်ဒီကတော့ခင်ရအချိန်လေးကြောင်းသွားနိုင်တယ်အဲဒီစတင်ချက်ပြတ်မှုကိုတော့ကျွန်တော်တို့ကြီးကြီးမားမားတွေးလိုက်ရပြီဆိုတော့ပေါ့နော်ဒီအနှစ်သာရအားဖြင့်တော့ဒီကမ္ဘာဒီဒေသအင်အားကြီးနိုင်ငံတွေဥဆောင်နိုင်ငံတွေတွေကနေမှဒီတန်တမာရေးရာရှော့ချမှုလို့ရည်ပြတ်ပြောလို့ရပါတယ်
တရုတ်နဲ့ရုရှားကတော့စစ်ကောင်စီအာဏာသိမ်းချိန်ကစပြီးမြန်မာနိုင်ငံအရေးမှာနှုတ်ဆက်နေပေမဲ့စီးပွားရေးစီးရေးအရာတော့နောက်ွယ်ကနေပံ့ပိုးမှုတွေရှိနေတယ်လို့လေလာသူတွေကထောက်ပြကြပါတယ်။မလေးရှားနိုင်ငံခြားရေးဝန်ကြီးဆက်ဖူဒင်အဗ်ဒူလာကတော့မြန်မာစစ်ကောင်စီကိုအတိမတ်မပြုကြောင်းနဲ့အတိုက်ခံကြားကာလမျိုးသားညီညွတ်ရေးအစိုးရ NUG ကိုအရွေးကောက်ခံအစိုးရဖြစ်နေအတိမတ်ပြုဖို့လိုအပ်ကြောင်းသတင်းမီဒီယာတွေကိုပြောဆိုထားတာပါ။
ဒေါက်ခင်မျိုးသက်တင်ပြပေးခဲ့တာပါရှင်။တိုက်ပွဲတွေနဲ့နိုင်ငံရေးဆိုင်ရာသတင်းဆောင်မတွေအပြီးမှာတော့စီးပွားရေးဆိုင်ရာသတင်းဆောင်မတပုတ်ကိုအလှည့်ပေးလိုပါတယ်။တရုတ်မြန်မာအဓိကနေဆက်ဂိတ်ဖြစ်တဲ့မူဆယ်ကျင်းစန်းကျော်ဂိတ်ကိုမေလ16ရက်တနင်္လာနေ့ကစပြီးမြန်မာကုန်တင်ရင်တွေဝင်ထွက်ခွင့်ပြန်ပေးပါတယ်။ဒါပေမဲ့တရုတ်ဘက်ကအငှားရင်မောင်းနဲ့ပဲကုန်တင်ရင်ဝင်ထွက်ခွင့်လုပ်ဖို့ကန့်သတ်ထားတာဖြစ်ပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကိုခင်မောင်ဆိုမင်းပြောပြပေးပါမယ်ရှင်။
မူဆယ်တရငါးမိုင်တရုတ်မြန်မာအဓိကနယ်စပ်ဂိတ်ကျင်းစန်းကျော်ကိုမေလ16ရက်တနင်္လာနေ့ကစပြီးမြန်မာကုန်တင်ရင်ဝင်ထွက်ခွင့်ပြုလိုက်ပါတယ်။အရင်ကမြန်မာကုန်တင်ကားတွေတိုက်ရိုက်ဝင်မရလို့ခောက်တူကဈေးနှုန်းတွေကြီးမြင့်ခဲ့ပြီးအခုလိုမြန်မာကုန်တင်ရင်ဝင်ထွက်ခွင့်ကိုတရုတ်ဘက်ကပြန်ခွင့်ပြုလိုက်လို့ကုန်ကြစရိတ်တော်တော်လေးတက်တာသွားနိုင်တယ်လို့မူဆယ်ဆန်ကုန်တင်များအသင်းဒုဥက္ကဋ္ဌဦးမင်းသိန်းကပြောပါတယ
်။အခုမေလ16ရက်နေ့ကစပြီးတော့ကျွန်တော်တို့ကျင်းစန်းကျော်ခေတ်ကနေပြီးတော့မြန်မာကားတွေကိုပြည်ချင်းလို့ဆိုပြီးတော့တရုတ်နိုင်ငံကိုဝင်ဝင်ထွက်ထွက်ပြုမယ်ဆိုပြီးတော့ကတင်းထွက်လာတယ်။အစားတို့ရင်မောင်းနေပေါ့နော်။ကျမိမိကားတော့မိမိမောင်းလို့မရဘူး။ကျပမာကားကိုမောင်းတဲ့ driver တွေကကျင်းစန်းကျော်မှာနေကြရမယ်။ဒီကားတော့ကျွန်တော်တို့တရုတ်ပြည်ထဲကိုတရုတ် driver တွေအစားတို့ရင်မောင်းနေမယ်ကျွန်တော်တို့မောင်းသွားမယ်။ကိုယ်ချိန်ပြရမလို့တော့ဘူး။ပြီးလို့ချေကုန်ချပြီးလို့ချေဒီလိုဒီကူပြီးလို့ဆိုပြီးတော့အစားထိုးရေမောင်းနေလည်းပဲဓမ္မပြုပြန်လာမယ်ဆိုကြောင့်ရှင်းပြလာပါတယ်ခင်ဗျာ
ကျင်းစန်းကျော်ဂိတ်ကို2022ခုနှစ်ဇူလိုင်လကစပြီးကိုဗစ်တတိယလိုင်းအတွင်းမှာတရုတ်ဘက်ကဝင်ထွက်ခွင့်ပိတ်ထားခဲ့တာပါ2022ခုနှစ်ဒီဇင်ဘာလမှာတော့ဂိတ်ပြန်ဖွင့်ခဲ့ပြီးမြန်မာကုန်တင်ကားတွေတိုက်ရိုက်ဝင်မရပဲတရုတ်ကုန်တင်ကားတွေနဲ့သာဝင်ထွက်ခွင့်ကိုကန့်သတ်လိုက်ပါတယ်အရင်ကတန်90ဆန့်နဲ့ဆန်အိတ်တင်တွဲကားတစ်စီးကိုမြန်မာကုန်တင်ရင်နဲ့တိုက်ရိုက်ဝင်ထွက်ခွင့်ရှိခဲ့လို့ခောက်တူကကျပ်ဆယ်သိန်းလောက်သာကျခဲ့ပါတယ်။ဒါပေမဲ့လည်းကန့်သတ်ချက်တွေကြောင့်တရုတ်ကုန်တင်ရည်တွေနဲ့တင်ပို့ရတော့ခောက်တူကကျပ်သိန်း100လောက်အထိဖြစ်သွားခဲ့တယ်လို့ကုန်တယ်တွေကပြောပါတယ်။တရုတ်ကုန်တင်ကားတစ်ခုတည်းကသာအားကိုးခဲ့ရခြင်းကကုန်ကြစည်များခဲ့လို့ဈေးမြင့်ခဲ့တဲ့ကုန်စည်တချို့လည်းဈေးပြန်ကျသွားနိုင်တယ်လို့ကုန်တယ်တချို့ကခန့်မှန်းနေကြပါတယ်။ကိုဗစ်ကယောဂါကန့်သတ်ချက်တွေကြောင့်တရုတ်ဘက်ကကုန်စည်စီးဆင်းမှုအပေါ်တင်းကျပ်ခဲ့တာအခုတော့ကယောဂါကူးစက်နှုန်းကျဆင်းလာလို့ဖြေလျော့ပေးတာတွေလှုပ်လာတာဖြစ်နိုင်တယ်လို့ဦးမင်းသိန်းကပြောပါတယ်
။ဒီလိုကဒီလိုပြကိုဗစ်ယောဂါဘုံအကြောင်းပြပါတယ်။ဒီကိုဗစ်ယောဂါဘုံကိုကျွန်တော်တို့မြန်မာနိုင်ငံတွေကနေပြီးတော့ဒီလိုပဲအဲကိုရီးယားတစ်ချက်လူရီးယားတစ်ချက်ဂရီးနာရီးယားတစ်ချက်တရုတ်နိုင်ငံတွေကိုကိုယ်ဒီယောဂဘုံဝင်လာလေဆိုပြီးတော့အဲ့ဒီအထက်ကကျွန်တော်ရဲ့အတိုင်းပေါ်ဒီကတော့ပြေးရတာပေါ့ကျွန်တော်တို့ဒီဦးရတစ်ဖြည်းဖြည်းတော့ဗမာပြည်မှာလေကိုဒီယောဂဘုံပြေးလုံးဝအများကြီးရောလာတယ်သူရှော့မှုတွေအများကြီးလုပ်ထားတယ်ကျွန်တော်လည်းကဒေတာတစ်ချောင်းမှလည်းကိုဒီယောဂဘုံကမရှိတော့ဘူးဖြစ်သွားတဲ့အတွက်တို့ကတော့ဒီအခြေအနေကိုကြည့်ပြီးတော့တစ်ဖြည်းဖြည်းဆက်နေစေဖြစ်ပါလားက
ကုန်စည်တင်ပို့မှုအပေါ်လေးလကျော်လောက်ကန့်သတ်ခဲ့ရကနေအခုလိုမြန်မာကားတွေဓာတ်ရိုက်ပြန်ဝင်ခွင့်ပြုလိုက်တာဟာစီးစကတက်တာသွားနိုင်တယ်လို့အာလူးကုံတဲ့တူကလည်းပြောပါတယ်
။ခါတိုင်းကပုံမှန်ကတော့ဒီလိုဒီတိရုပ်ကားကပုံမှန်ဖက်တာတက်မှတ်ထားတဲ့အချင်းရှိတယ်ပေါ့နော်။
အဲ့ကွင်းမှာဒီမှာပုံမှန်ဆိုတာကိုင်းနေကုန်ချင်းပြီးတော့အဲဒီဟိုတယ်ဝင်ရတာပါ။ဒါရဲ့ငားရရရတက်တာလောနိုင်တယ်ဒီအခုကတော့ဒီပြုတ်ဆက်နေဘင်းတပီးချင်းတေးုံငွေအဲ့တော့ပစ္စည်းပေါ်မှာကြည့်ရတော့ဘောနော်အတီးအနံချင်းတပီးပေါ်အဲ့ဒီနေ့ကပြုတ်နေတက်တာ။ကိုပြီးယောဂထိန်းချုပ်ဖို့ဆိုပြီးမူဆယ်တရ၅မိန်ကမန်ဝိန်းနန်းတော်ဆင်ဖြူဒီဂိတ်၃ဂိတ်ကိုတရုတ်ဘက်ကနှစ် ကျန်းစာချက်ဂိတ်တစ်ခုကိုပဲကိုဗစ်ရောဂါကန့်သက်ချက်တွေတဖြည်းဖြည်းဖြစ်ရော့ပြီးဖွင့်ပေးနေတာဖြစ်ပါတယ်။တရုတ်ကုန်တင်ရင်တွေနဲ့သာကုန်စည်တင်ပို့ခွင့်ပြုရာကနေအခုလိုမြန်မာကုန်တင်ကားတွေကိုပြန်လည်ဝင်ရောက်ခွင့်ပြုလိုက်တာဖြစ်ပါတယ်ခင်ဗျာ။
ကိုခင်မဆုံးမြတ်ပြပြပေးခဲ့တာပါရှင်။ထိုင်းပြည်မှာမြန်မာတွေဇက်တိုက်ဆိုလိုဖမ်းဆီးခံရတဲ့အခြေအနေကိုတင်ပြပေးပါမယ်။ ထိုင်းနိုင်ငံလေးကိုနေစဉ်လိုလိုအလောက်ကန်ရှာဖွေဖို့ရောက်လာတဲ့မြန်မာတွေအများပြားရှိနေပြီးထိုင်းအန်နာပိုင်တွေကအထောက်ထားမဲ့ဝင်လာသူတွေကိုဖမ်းနေတာပါ။မေလ၁၄ရက်စနေနေ့တရက်ထဲမှာတင်အဖမ်းခံရတဲ့မြန်မာနိုင်ငံသား၃၀၀လောက်ရှိပြီးမေလ၅ရက်နေ့အခုချိန်ထိအဖမ်းခံရတဲ့မြန်မာနိုင်ငံသား၁၃၀၀ကျော်နေပြီဖြစ်ပါတယ်။အပြည့်အစုံကိုတော့ VOA
ထိုင်းနိုင်ငံလဲကိုအလောက်ကန်ရှာဖွေဖို့အတွက်လာကြတဲ့အထောက်ထားမဲ့မြန်မာတွေဟာနေ့စဉ်အစုလိုက်အပြုံလိုက်ဖမ်းဆီးခံနေရပါတယ်။မေလ၁၄ရက်နေ့တနေ့ထဲဖမ်းပြီးတဲ့မြန်မာ၃၀၀ဝန်းကျင်လောက်ရှိကြောင်းမြန်မာပြည်သားများရေပို့တွက်လှောင်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ်။တရားမဝင်ဝင်ရောက်မှုတွေကပိုပိုများလာတော့တွေ့ရတယ်။အဲ့ဒီတော့ဒီမေလ၁၄ရက်တရက် ကားသုံးစီးနဲ့တရားမွေမြမခုနှစ်ဆယ်ယောက်ဖန်ခံရတယ်တစ်ဆက်ထဲမှာပဲပရာကျုပ်ပြည်ခံပြည်နယ်ထဲမှာမြမတရားဆနှစ်ယောက်သူတို့ကတော့လမ်းပြပွဲစားအလောက်စောင့်ဆိုင်နေကြမှာဖန်ခံတာပေါ့ဗျတစ်ဆက်ထဲမှာပဲချင်းလိုက်ပြည်နယ်မဲဆိုင်မှာကာနစီပေါ်မှာမြမနှစ်ဆက်ခွန်ယောက်ဖန်ခံရတယ်အဲ့ဒီမှာထူးခြားချက်ကတော့ဖန်ခံရတဲ့အထဲမှာ၄နှစ်နဲ့၁၁နှစ်ရွယ်ကလေးငယ်လေး ပါဝင်လာပဲဖြစ်ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်အနီးရအယုဓယာပြည်နယ်ထဲမှာအယုဓယာရဲ့စင်ပူရီရဲ့အန်တောင်အဲ့ဒီပြည်နယ်သုံးခုစုံနဲ့အဝေးပြေးလမ်းမှာအထူးစီမံချက်နဲ့ဖမ်းဆီးတာတရားမဝင်မြန်မာ89ယောက်ဖမ်းခဲ့ပါတယ်။အခုလိုမျိုးနယ်စပ်တွေမှာလူကုန်ဥက္ကဋ္ဌရတဲ့မြန်မာတွေကိုဖမ်းဆီးနေတယ်လို့
သမောစကွန်ပြည်နယ်ထဲမှာလေနေအိမ်ခန်းတွေအထိအထောက်ထားမဲ့မြန်မာတွေကိုလိုက်လံဖမ်းဆီးနေတာတွေ့ရတယ်လို့လည်းဦးမိုးကျော်ကဆိုပါတယ်။သမောစကွန်ပြည်နယ်မဟာကျိုင်ပေါ့ဗျာ။အဲ့မှာအလုပ်သမားတွေနေထိုင်တဲ့အိမ်ခန်းတွေစိုက်ခန်းတွေကိုလိုက်လံဖမ်းဆီးတာတနေ့မျိုးလူ30နဲ့40ကျားတရားမဝင်အထောက်ထားမဲ့တွေဆိုပြီးအဖမ်းခံရတယ်ကြားသိရပါတယ်။
အခုဆိုရင်မေလဇန်ကနေမေလလယ်အထိနေဆက်ကနေဝင်လာတဲ့အထောက်ထားမဲ့မြန်မာ1300ယောက်လောက်ဖမ်းဆီးခံရတယ်လို့လည်းဦးမိုးကျော်ကပြောပါတယ်။ဒီ2020ခုမေလလယ်ပေါ့လယ်အတွင်းမှာတရနေ့ကနေလယ်အထိနေဆက်ဝင်ပေါက်အသီးသီးနဲ့တိုင်းနိုင်ငံအလဲပိုင်းတွေအထိရောက်လာတဲ့တရားမဝင်ထောက်ထားမဲ့မြန်မာ1316ယောက်နဲ့လူမောင်ကိုလူပွဲစား14ယောက်ကိုဖမ်းခံရပါတယ်။
ဆိုင်ဆိုရကတော့နေဆက်ချစ်ကြည်တရားကနေတရားဝင်နှစ်နိုင်ငံသဘောတူစာချုပ်MOU နဲ့အလုပ်သမားတွေကိုစတင်ခေါ်ယူနေပြီဖြစ်လို့အခုလိုမျိုးအထောက်ထားမဲ့တွေဝင်ရောက်လာတာတွေကိုရှော့ချနိုင်လိမ့်မယ်ဆိုပြီးယူဆထားတာပါ။ဒါအပြင်အဖမ်းဆီးတွေကိုလည်းဇက်တိုက်လုပ်နေတဲ့အတွက်အထောက်ထားမဲ့တွေဝင်ရောက်လာမှုတွေနည်းလာဖို့လှုံ့ဆော်နေပါတယ်။ဒီလိုမျိုးအဖမ်းဆီးတွေများလာပြီမဲ့လူကုန်ကူးမှ
ဒီတော့ဒီကမျိုးဝန်သားအဆင့်အရွေးသမစ်မှာဒီမှာနိုင်ငံရဲ့မိလာခချောက်ဝဲလေးကစပြီးတော့ကျွန်တော်တို့ကျွန်ဆန်းကြောက်ခေကန်နေတယ်ဒီလိုရောက်ရောက်အရေးယူဆောင်ရွက်နိုင်ဖို့ပြည်နယ်အသီးသီးကအုပ်ချုပ်ရေးမှုတွေကိုလည်းထိုင်းပြည်ရဲ့ဝန်ကြီးဌာနကညွှန်ကြားချက်ထုတ်ပြန်ထားပါတယ်ရှင်
ထိုင်းချီဆိုင်VOA သတင်းတောင်မအေးအေးမာရဲ့သတင်းပေးပို့ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။မကြာခင်မှာတော့သတင်းဘတ်ချင်ကဏ္ဍတွေကိုနားဆင်ကြရဖို့ရှိပါတယ်။ကျမတို့VOA မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုအစီအစဉ်တွေကိုရုပ်သံကနေပါတိုးချဲ့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဒါပြင်VOA ရဲ့ဝက်ဘ်ဆိုက်ဆက်မျက်နှာဖြစ်တဲ့ bami.voanews.com မှာအသံလွှင့်ခြင်းတဲ့တပြေးညီတိုက်ရိ
ဒရင်မန်ရရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့ဒရင်မန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့ဒရင်တွေနိုင်ငံရေးဖြစ်စဉ်တွေတကယ်ဘဝဇလန်းတွေဝမ်ကလစ်ခလုတ်တစ်ချက်နှိပ်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘေကျင်းဘယ
တာရှင်များရှင် VOA American အတန်ရ2022ခုနှစ်မေလ18ရက်နေ့အင်္ဂါနေ့မနေ့ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24.50-51လိုင်းလံမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့သတင်းတောက်မှတ်စုကိုအရင်ဆုံးထုတ်လွှင့်ပေးမှာဖြစ်ပြီးဒီနောက်မှာနားဆင်ကြရမယ့်စီးပွားရေးအစီအစဉ်မှာတော့
ဒါတော့သုံးစီကျော်သူတို့ကတွေ့တဲ့ဟိုပေါ့ဆန်ရိတ်ခါများတယ်ဆိုရင်သူကဟောပီဒီအက်ရိတ်ခါလို့ပါလို့ဆိုဆွဲပြီးမိရှုတယ်ဆက်ပြီးတယ်ဆိုတော့လေ
စီးပွားရေးအစီအစဉ်နဲ့အတူဘလော့ဂါတွေပြောသမျှတက်တန်ရောင်သတင်းလွှာအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ကြရပါမယ်အခုရင်ဆုံးတော့သတင်းတောက်မှတ်စုအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်မြန်မာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမြောက်လိုင်ကိုတိုင်ဖိတ်ကြားထားတဲ့ငင်းကြံရေးဆွေးနွေးပွဲကိုတရင်သားလက်နက်ကင်ဆဲပွဲတက်ရောက်ဖို့အစီအစဉ်ပေးထားတယ်လို့စစ်ကောင်စီကပြောပါတယ်။ဒီထဲမှာအပြစ်ရစာချုပ်လက်မှတ်ရေးထိုးထားတဲ့အဖွဲ့9ဖွဲ့နဲ့မထိုးထားတဲ့အဖွဲ့3ဖွဲ့ပါတယ်လို့သိရပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းတောက်မှတ်စုကိုကိုသားညွန့်ဦးတင်ပြထားပါတယ်ရှင်။
ISF အဖွဲ့ရဲ့စီရင်စာရဆိုရှင်မြမသတင်းမီဒီယာလွတ်လပ်ခွင့်ဟာတိတိကျကျထိုးချသွားပြီးတော့ကမ္ဘာမှာအဆိုးအဆုံး၅နိုင်ငံထဲတည်ဟူရောက်သွားပါတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြမသတင်းသမားတွေဖို့သတင်းရယူဖို့ခက်ခဲလာတယ်လို့ပဲပြည်တွင်းမီဒီယာတွေလည်းအတော်လေးကိုကြက်အတက်တင်နဲ့ရည်တည်နေရပါတယ်မီလာ၃ရက်နေ့မှာကြောက်ခဲ့တဲ့နိုင်ငံတကာသတင်းလွတ်လပ်ခွင့်ဤအခါတည်းကမြမသတင်းမီဒီယာအခြေအနေကိုသတင်းတောက်မှတ်စုဖြစ်တဲ့ရန်ကုန်ကရေးသားပြဖို့ပါတယ်ကျွန်တော်သားညီဦးပြောပြမှာပါမြန်မာနိုင်ငံရဲ့မီဒီယာလွတ်လပ်ခွင့်ဟာကမ္ဘာမှာအဆိုးအဝါဆုံး၅နိုင်ငံတည်းကိုကျသွားတယ်လို့နစည်းမထသတင်းသမားများအဖွဲ့ RSF ရဲ့နှစ်စဉ်ထုတ်ပြန်နေကြသတင်းလွတ်လပ်ခွင့်2022အစီအစဉ်ကမှဖော်ပြပါရယ်ကမ္ဘာပေါ်မှာမီဒီယာလွတ်လပ်ခွင့်အဆိုးအဝါဆုံးနိုင်ငံတွေထဲမှာမြောက်ကိုရီးယား၊ Eritrea ၊ Iran နဲ့ Turkmenistan စတဲ့နိုင်ငံတွေပြီးလို့ရှိရင်မြန်မာနိုင်ငံဖြစ်လာပါရယ်မြန်မာမဟာဗျူဟာနဲ့လေလာရေး Institute ISP ရဲ့ထုတ်ပြန်ထားတဲ့အစီအစဉ်ထဲမှာလည်းစစ်တပ်အာဏာသိမ်းပြီးတဲ့နောက်မြန်မာနိုင်ငံထဲမှာဖမ်းခံရတဲ့သတင်းသမား140ကျော်ထိရှိခဲ့ပြီးတော့ဒါဟာနှစ်ပေါင်း30အတွင်းမှာသတင်းသမားတွေဖိနှိပ်ခံမှုစံချိန်တင်ဖြစ်ခဲ့တယ်လို့ဆိုပါတယ်။အာဏာသိမ်းပြီးချိန်တွေကဆက်လို့သတင်းသမားတွေအပါအဝင်အရင်တော့ကသတင်းနယ်ပယ်ထဲမှာလုတ်ကင်ခဲ့ဘူးသူတွေကဖမ်းခံရမှာလို့ဆိုထိတ်နေရတဲ့အခြေအနေဖြစ်နေတယ်လို့ဆရာနာမသိခင်တုန်းကသတင်းမီဒီယာကောင်စီမှာတွေ့ပွဲတွင်မှုတောင်းယူခဲ့တဲ့သတင်းစာဆရာဦးမြင့်ကျော်ကပြောပါတယ်
။ဖမ်းခံနိုင်တယ်ဆိုတဲ့ဟာကအမြဲတမ်းဟိုနေညမပြတ်ဒီလိုနဲ့မှနေတဲ့သတင်းသမားတွေ
သတင်းထောက်မှတ်စုအစီအစဉ်ကိုမကြခင်မှာပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်အခုတော့အပတ်စဉ်စီးပွားရေးအစီအစဉ်ကိုအရင်ဆုံးနားဆင်ကြရအောင်ပါမြန်မာပြည်သူတွေကိုလူသားချင်းစာနာမှုအကူအညီတွေခွဲခြားဆက်ဆံမှုရှိပေးအပ်နိုင်ရေးအာဆီယံရဲ့ကြိုးပမ်းမှုကိုဆက်လက်အားပေးထောက်ခံမယ်အကြောင်းအမေရိကန်အာဆီယံအထုထိပ်သီးအစည်းအဝေးအပြီးပူးရဲထုတ်ပြန်ချက်မှာဖော်ပြပါတယ်ဒီသတင်းမှစီးပွားရေးအစီအစဉ်မှာနားဆင်ကြပါရှင်
ဆရာနာသိမ့်ပြီးနောက်မှာစိုက်ပျိုးထုတ်လုပ်ရေးလုပ်ငန်းတွေထိခိုက်ရသလိုပုံမှန်ရောင်းဝယ်မှုအခြေအနေမျိုးလည်းမဟုတ်တော့ဘူးလို့ချင်းပြည်နယ်ကအကူအညီပေးနေသူတို့က VOA ကိုပြောပါတယ်
။ပြည်ထက်ကထိုးစစ်ကျော်သူတို့ကတွေ့တဲ့ဟိုပေါ့ဆန်ရိတ်ခါများတယ်ဆိုရင်သူကပီဒီအက်ရိတ်ခါလို့ပြောလို့ဆွဲပြီးမိရှုတယ်ဆက်ပြီးတယ်ဆိုတော့လေတောင်သူတွေကအဲ့ဒါကိုသူတို့ရတဲ့စကားတွေပဲဒီမထားရတော့အော်လုံးထုတ်ပြီးရောင်းကြတာဖြား
ဒါပြင်ချီရွာတွေမှာစစ်တပ်နဲ့ PDF ချတိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးနေကြရသူတွေဟာတပိုင်းတနိုင်ကူညီပေးနေသူတွေကိုအားထားနေကြရပါတယ်။လောလောဆယ်မှာတော့တောင်သူတွေထံကစံနဲ့စီဝဲလို့ရနိုင်နေသေးပေမဲ့လေပြည်ပကသွင်းကုန်တွေရဖို့ကတော့ခက်သွားပြီလို့ကလေးမျိုးကန်အကူအညီပေးနေသူကပြောပါတယ
်။အာဒီကွက်မှာတော့အခုစံကဟောဗျာလွယ်သေးတယ်။ကွဲစားအဲ့ဒါနေပြန်ဝင်မဆိုရင်ဒီသောဒီမဝင်တဲ့ရွာတွေကစံတိတ်ဆက်တွေကြီးတယ်အဲ့ဒီစိတ်ဆက်တွေကနေအခုကျွန်တော်တို့28ပိတ်တာဝိတ်ကို18500နဲ့ဝယ်လို့ရတယ်ဗျဝယ်လို့ရပါတယ်စံပေါ့ဗျဒီလဲတောက်တွေချင်းချင်းတော့ဝယ်လို့ရသေးတယ်ပြန်လာတော့မလွယ်တော့ဘူးဗျ ဆစ်ဆောင်တွေကိုအကူအညီပေးနေသူအများစုကအလှူရှင်တွေကိုအဓိကအထားကြရပါတယ်။နေမြေဒေသအခြေအနေကြောင့်ရန်ပုံငွေရှိနေလဲအကူအညီပေးနိုင်ရေးကမသေးကြတဲ့အခြေအနေလို့လည်းသူကပြောပါတယ်။ဟုတ်သားနိုင်တော့လောကနဲ့နေရှင်ငွေတွေကြီးတာနဲ့တစ်ခါရဲ့သူတို့တွေကဖဲချင်းနိုင်တဲ့အခါဒီကလူတွေကတော့နိုင်ငံလောက်တော့ကျွန်တော်တို့သိသေးတာလေ။ဒီကောင်အများကြီးမသိနိုင်ဘူးသူတို့လေ
ရည်ရွယ်ချင်းသူပြီးဆက်လာတော့ဘာလို့လောက်ရတော့အဲ့ကောင်တန်းနေနိုင်ကြည့်သေးရကြာတော့ကြာကြာမခိုင်းအပေါ်သားမယ်ဆိုလဲသူတို့အဲ့လိုတွေကြည့်ရင်သူဖြတ်စည်းတဲ့ထိုးစစ်လာတာဒီပိုင်းဆိုရင်ဒါကတော့ချင်းပြည်နယ်ဘက်ကအခြေအနေဖြစ်ပါတယ်တိုက်ပွဲတွေနဲ့အတူဆစ်ဆောင်အများပြားလဲရှိနေတဲ့ကရင်နဲ့ကယားပြည်နယ်တွင်မှာလဲအကူအညီပေးရေးလုပ်ငန်းတွေမှာအခက်အခဲတွေရှိနေပါတယ်
EEC မှာမဲ့အဖွဲ့ရဲ့ဦးဆောင်တာဝန်ခံကိုရဲမင်းကလက်ရှိအကူအညီပေးနေရတဲ့အခြေအနေကိုVOA ကိုအခုလို့ပြောပါတယ်။ဟုတ်ကဲ့ဝင်ပြေးကြခဲ့ရတော့ကျွန်တော်တို့ဒီစစ်ဆောင်ပစ္စည်းကိုပို့ရခါမှာဒီကျွန်တော်တို့ထိုင်းအောင်ဒီမှာဒီသားလူစင်လေးပြပရအောင်လူစင်လေးကဒီလိုလူတန်းကြတာပေါ့နော်လူတန်းကြရတဲ့ဟာဒီမှာကျွန်တော်တို့ပစ္စည်းတွေအချို့လိုအပ်တာတွေလည်းဝယ်ရှိတာတွေရှိတယ်ထိုးကြလဲ ဖွဲ့ရမုံရရနေကားကားတွေထုတ်ရတယ်အဲ့လိုမျိုးပါပဲအရင်ကြီးကိုပါတော့မရှိပါဘူးဒီကခိုင်းပတ်ကတော့အချင်းချင်းနေတဲ့အနေသားမှာရှိပါတယ်အဓိကနေဆက်ရောက်သွားတဲ့အချိန်မှာတစ်ဖက်ဒီမှာဒီတွင်ကိုဖဲမှာဟိုပို့ရမှာပဲအခက်အခဲရှိတာပေါ့နော်အပြီးနောက်တစ်ချက်ကခုနကကျွန်တော်ပြောသလိုပဲဒီအတွင်းထဲကိုမြန်မာအတွင်းထဲမှာတင်ပြပို့ခြင်းလေးပို့ပြီးတော့အခက်အခဲရှိလေးပို့ပြီးတော့ဒီနောက်ချက်တာတိ
ဒီနေ့ကျွန်တော်တို့ကစစ်ကောင်စီရဲ့ပြည်ထောင်စုဝန်ကြီးဦးကိုကိုလိုင်တက်ရောက်ခဲ့တဲ့မေလ6ရက်နေ့ဆွေးနွေးပွဲမှာတော့ကရင်ကရစကိုင်းအပါအဝင်ဒေသ၅ခုကိုပေးဖို့ကနေဦးရထားတဲ့အကြောင်း အာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားဒုတိယဝန်ကြီးချုပ်နဲ့နိုင်ငံခြားရေးဝန်ကြီးပရတ်ဆိုခွန်ကပြောဆိုထားပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာဆန်ရအထူးကိုယ်စားလှယ်နိုလင်းဟေစာကလည်းမြန်မာနိုင်ငံတွင်ဆန္ဒထောက်ထားမှုအကူအညီပေးရေးမှာပါဝင်ဆောင်ရွက်နေသူအလုံးလုံခြုံစိတ်ချရပြီးအဟံအတားမရှိဆောင်ရွက်နိုင်ဖို့အရေးကြီးကြောင်းကြေညာချက်ထုတ်ပါတယ်။
EEC မှာမေးဖွဲ့ရဲ့ဦးဆောင်တာဝန်ခံကိုရဲမင်းကတော့စာနာမှုအကူအညီတွေပို့ဆောင်ရေးမှာအခက်အခဲရှိတယ်လို့ပြောပါတယ်။ဟုတ်ကဲ့ခက်ခဲရတော့ကျွန်တော်တို့ဒီစစ်ဆောင်တွေကမြန်မာဘက်ချမ်းလာပဲရှိတာလေရှိတော့ကျွန်တော်တို့ဒီထိုင်းနိုင်ငံဘက်ကတော့ဖြစ်တည်လာတဲ့လမ်းကြောင်းမှာတိတ်ကြွတနာမရှိဘူးဒါပေမဲ့နေဆက်ရောက်တဲ့အခါမှာကျွန်တော်တို့ဒီတပတ်
မြန်မာပိုင်နယ်ထဲကိုဒီတောင်းရင်းမြစ်ကိုအပတ်စဉ်စီးပွားရေးစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုတော့ရန်ကုန်ကပေးပို့တဲ့သတင်းတောက်မှတ်စုအစီအစဉ်ကိုတင်ပြပေးပါပါမြန်မာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမြေအောင်လိုင်ဖိတ်ကြားထားတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲနဲ့ပတ်သက်ပြီးသတင်းတောက်မှတ်စုအစီအစဉ်ကိုရန်ကုန်ကပေးပို့ထားပါတယ်ကုသညုံတင်ပြထားပါတယ်ရှင
ကျွန်တော်စစ်ကောင်စီဦးထားဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကိုရိုင်းဖိကြားထားတဲ့ညီနေအစ်စနစ်ဘွဲ့ကိုတိုင်းဒေသလက်နက်ကန်စစ်ဘွဲ့တယောက်ဖို့စီးရင်ပေးထားတယ်လို့စစ်ကောင်စီဘက်ကပြောပါတယ်ဒီထဲမှာအပြစ်ရစာချုပ်လက်မှတ်ရေးထိုးထားတဲ့အဖွဲ့ခုနှစ်ဘွဲ့နဲ့မထိုးထားသေးတဲ့သုံးဖွဲ့ပါရှိတယ်လို့သိရပါတယ်ဒီကြောင့်ရန်ကုန်ကနေပြီးတော့သတင်းတောက်မှတ်စုပေးပို့ပါတယ် Yuta Pulinza, Sunido Melu, Ibrala Nasani and Irunga, Yumin Tanyabogani, you told in a Nine Sayam, Begum Pioja Huma, Picogera, Pipari. Yuanangama Lamet Ni, Natal Naset, Tongune Jalushin, Lula Yara, Kunasanga, Ni, Pima, Pipime, Lula Ye, Netarigu, Piduri, a Piwa, Makanzana, and Bulu, Sikonsi Ota, Bujumji Mialanga, Tuya Megoma, Piovari. The Bora Gwemu Poma, Chikane, Tanda Lenaga, and Bribicari, John Pita Mulu. Tanangaloma, Lenaga and Bribkari, Chongyin Zibu, Tenda Lenaga and Gonzon Line, Tukurang, Tisson, Sunu Melu, Galan Tawari. Disunibu Diapu, Mila Guyani, Bigger Tanilani, TCM Pitari, Tenda Lenaga and Pues Sevo Shivari. They all met a Pues Singu, Sikonsi, Bioguyadu, Bojozomintonga, Kulu, Biovari.
Lama is over the Kuna, Lama is for a phone work, and Lucy and Pitawari. The Cho Puerti Rale, I drew a time in the Zashi, the Dumbo, 上辈王所谓叫江家那里啊，块里来写的，就话到真的多，啊，今年这里稍微没再要付出的块里来写吧那边。这么块里了，那么一头不要块里了，真的 TGV、KNUK、NLPC， 啊，不要包括我 PNL、莫块、NMSP、PNO， 真的就开块 ARBS、ARCSS、SSA， 也那老五块 LDU。这个人们也没出他的在东北的 EWSY, NDA, MyLaya, SSPB, SSA, 管理完
的。但那个毕业人们 ,NCA 出他的 GMU 的 CEO, GNU, GMU 的 DU, CNF, 交纳 DAMRO, EBSDF, NCA 人们没出他的这个千龙庙也会 GIU, GNU 的 DUDE Body, GMBB, DPOLIGARO, 你也是你不会给第二毛和不如的人投票他的。စစ်ကောင်စီရဲ့ညီညွတ်ရေးဆွေးနွေးပွဲမှာအင်အားကြီးလက်နက်ကင်အဖွဲ့ဖြစ်တဲ့ UWSC ဝါပြည်သွေးစည်းညီညွတ်ရေးအပါအဝင် NCA လက်မှတ်မထိုးထားသေးတဲ့အဖွဲ့တွေအနေနဲ့လည်းဆွေးနွေးပွဲရှိတယ်လို့နိုင်ငံရေးလှစ်လာတုံးသက်သူဦးရထွန်းကအခုလိုပြောပါတယ်
။အခု NCA မထိုးရသေးတဲ့အဖွဲ့တွေတက်ကအနေနဲ့ပြောမယ်ဆိုရင်တော့သူတို့ဖြစ်ချင်တဲ့ဥစ္စာကိုပဲသူကပြောမှာ။သူတို့ဖြစ်ချင်တဲ့ဥစ္စာပြောတဲ့အခါကျတော့သူကရှင်းအောင်ပြောရရင်တော့ဟုတ်အချိန်ကဥတွေအစ်စ်ပြန်ပြီးတော့ရေးဖို့ပေါ့ဗျာ။နော်သူပြောချင်တာကိုပြောခွင့်ရတယ်နားထောင်မယ်ဆိုရင်တော့သူကအဲ့ဒါကိုပြောခွင့်ရလို့လေတက်တက်သားသားတော့အဖြေတစ်ခုတော့ထွက်မှာတော့မဟုတ်ဘူးနော်ဆိုတော့အမြင်ကတော့တိုင်းရင်းသားလက်နက်ကိုင်ဆော်ကြည့်ပြီးသူခိုက်ကအမြင်အမျိုးမျိုးရှိလိမ့်မ
ယ်မြန်မာနိုင်ငံကြီးကအတော်များများမှာစစ်ကောင်စီတပ်တွေနဲ့တိုင်းသားလက်နက်ကိုင်ဖွဲ့တွေပြည်သူ့ကာကွယ်ရေးဖွဲ့တွေကြားလက်နက်ကိုင်ပိပခတွေရှိနေတဲ့ခြေမှာတိုင်းသားလက်နက်ကိုင်ခေါင်းဆောင်တွေနဲ့တွေ့ဆုံဖို့စစ်ကောင်စီဘက်ကအခုလိုကမ်းလှမ်းတာဖြစ်ပါတယ်တိုင်းသားတွေနဲ့စစ်မှန်တဲ့ညီညွတ်ရေးရရှိဖို့အတွက်ဆိုလို့ရှိရင်တိုင်းသားအင်အားစုတွေဘက်ကစစ်ကောင်စီနဲ့တွေ့ဆုံပွဲမှာဘာတွေဆွေးနွေးတင့်တယ်လဲဆိုတာနဲ့ပတ်သက်လို့တနင်္ဂနွေပြည့်ရက်လက်မှတ် NCA ထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့ဆယ်ဘွဲ့နဲ့ပေါင်းထားတဲ့ညီညွတ်ရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ PPST ရဲ့အကြံပေးပုဂ္ဂိုလ်ဦးခွန်ဆိုင်ကအခုလိုပြောပါတယ
်ဒီကိစ္စနဲ့ပတ်သက်တော့မှာကျွန်တော်တို့ဒီ PPST ဒီရေးမှာလဲကျွန်တော်တို့ဝန်ကြီးရေးဒီအချက်ချက်တစ်ခုချက်ပါတယ်ဒီလိုကျွန်တော်တို့ practice နဲ့ဆိုလို့ရှိရင်မာမမကျင်ရှင်ထားတဲ့ practice ကိုမသိနိုင်ဘူး။ဒီရှင်ပြီးတော့မှ practice ကိုသင်ပါလေ။အခုလောလောဆယ်ဆိုလို့ရှိရင် PPSC အနေနဲ့ NCA ကိုချုပ်ကြည့်လိုက်ရင်အခြေခံမျိုးအဲ့ဒါကတော့သုံးချက်ရှိတယ်။နံပါတ်ဖြစ်တာတော့နိုင်ငံရေးပြဿနာကိုနိုင်ငံရေးကြီးနဲ့ဖြေရှင်းရတယ်နံပါတ်1ကတော့တာဝန်သက်သက်တည်းသက်ဆိုင်ရာအလုံးအဖွဲ့ကြီးတွေအလုံးပါဝင်လို့တည်းနံပါတ်3ကတော့အရက်သားပြည်ရဲ့လုံခြုံရေးကာကွယ်ရေးကိုလက်ဆောင်ပေးဖို့လိုတယ်ဆိုတဲ့ဒီအင်ဂျီရဲ့အမျက်သာသုံးချက်ရှိတယ်။ဒီကျန်တဲ့မကဘူးကျွန်တော်တို့ဒီနိုင်ငံရေးယူမန်ဂျစ်စီကွန်လက်ရှင်ရဲ့လမ်းကြောင်ရေးပေါ်အတွက်အဆုံးရှုံးချက်စုံမှန်တယ်ပြင်ဆင်ထားတာကြီးရရှိတယ်။ဒါတွေကိုကျွန်တော်တို့ကနေပြီးတော့မရှိတဲ့အာမတ်နာတိုင်းပုံကိုလည်းတွေ့မယ်ဆိုရင်ကျွန်တော်တို့တွားပြကြဖို့လိုတယ်။ချက်နိုင်လို့ရှိရင်မတွားမတွေ့ခင်ကလေးကကျွန်တော်တို့ကြိုတင်တော့မှကြီးညာထားဖို့လိုတယ်။သူကကိုတင်ကြထားပါလေ။
အခုလက်တလုံးမှာဖြစ်နေတဲ့နိုင်ငံရေးအခြေအနေတွေကိုကြော်လွှားနိုင်ဖို့ဒါတွေကိုပြင်ဆင်ပြီးတော့တွေ့ဆုံဆွေးနွေးဖို့လိုတယ်လို့ဆိုပါတယ်။တနင်္ဂနွေလုံးလက်နက်ကန်ပြိပခါတွေချုပ်ငင်းရေးအတွက်လို့ဆိုပြီးတော့စစ်ကောင်စီအကြီးအကဲဆွေးနွေးဖို့ဖိတ်ခေါ်တဲ့အထက်မှာ PDF အဖွဲ့တွေမပါလို့ရှိရင်ထိရောက်တဲ့ညီညွတ်ရေးဆွေးနွေးမှုတွေဖြစ်ပါမလားဆိုတာကလည်းမေးခွန်းထုတ်စရာဖြစ်နေပါတယ်။စစ်ကောင်စီအနေနဲ့ EO တွေကိုသာတွေ့ဆုံမှုကမ်းလှမ်းပြီးတော့ NUG နဲ့ PDF တို့ကိုမကမ်းလှမ်းရတဲ့အကြောင်းရင်းကိုစစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ်
။ဒီ EO အဖွဲ့တွေနဲ့PDF NUG အကြီးကအကြမ်းဖက်အဖွဲ့တွေကဖြစ်တည်မှုကိုတမိုင်းကြောင်ရောမတူပါဘူးဗျ။တိုင်းသားတွေရဲ့အခွင့်အရေးတိုင်းသားနေပြည်တွေကအခွင့်အရေးကိုသူတို့တောင်းဆိုနေကြတာဖြစ်တယ်။ EU တွေနဲ့ကျွန်တော်တို့အစိုးရအဆက်ဆက်ပေါ့နော်။တမတော်နဲ့ပြည်ပကအသွင်းနဲ့ရပ်တည်လာခဲ့တာကြောင်ဖြစ်ပါတယ်။သူတို့ရဲ့တောင်းဆိုချက်ကတော့ဒီတိုင်းသားတွေရဲ့အခွင့်အရေးကိုအဓိကထားပြီးတောင်းဆိုတာဖြစ်တယ်။ဒါနဲ့ပတ်သက်ပြီးလည်းတမတော်ရောနိုင်ငံတော်အစိုးရအနေနဲ့ဒီမိုစင်ရဖက်တယ်ကိုအခြေခံတဲ့ပြည်တော်စုစနစ်ကိုခိုင်ခိုင်မာမာအာမခံပြီးသားဖြစ်တယ်။ဒါတွေကိုကျွန်တော်တို့ကချစ်ချစ်လေးလေးဆွေးနွေးဖို့ပဲလုပ်တယ်
။တိုင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ဆွေးနွေးဖို့ NCA လက်မှတ်ထိုးပွဲ6နှစ်ပြည့်တဲ့ချိန်2022ခုနှစ်တုန်းကဗိုလ်ချုပ်မကြီးမင်းအောင်လှိုင်ကစတင်ကမ်းလှမ်းခဲ့တာပါ။2022ခုနှစ်ဖေဖော်ဝါရီလမှာကျင်းပခဲ့တဲ့ CN2 ပြည်အောင်စုနေခန္ဓာမကျင်းပခင်ကလည်းတိုင်းသားခေါင်းဆောင်တွေကိုတယောက်ဖို့စစ်ကောင်စီကဖိတ်ကြားပြီးတော့ ကြိုတင်သတ်မှတ်ချက်မထားဘဲနဲ့ညီငယ်စနေပွဲတွေလုပ်ဖို့စီစဉ်ခဲ့ပါတယ်။ဒါပေမဲ့လည်းပြည်တော်စုနေခန္ဓာကိုတိုင်းသားအဖွဲ့တချို့တယောက်ခဲ့တာမရှိသလိုတယောက်တည်းအဖွဲ့ကိုယ်စားလှယ်တွေမှလည်းအဆုံးဖြတ်ပြီးနိုင်တဲ့ခေါင်းဆောင်တွေမပါတဲ့အတွက်ညီငယ်စနေပွဲကိုမလုပ်နိုင်ခဲ့ပါဘူး။အခုတစ်ခေါက်တိုင်းသားလက်နက်ကိုင်အဖွဲ့တွေကိုစစ်ကောင်စီဥက္ကဋ္ဌကိုယ်တိုင်ဖိတ်ကြားတဲ့ဒီစနေပွဲကိုတယောက်ဖို့စီရင်ပေးထားတဲ့အဖွဲ့က10ဘွဲ့ရှိတဲ့အကြောင်းဒီသတင်းပတ်ရဲ့ဝင်တော်မှတ်စုစီစဉ်ကနေပြီးတော့ကြေညာလိုက်ပါတယ်။ကျွန်တော်သားမျိုးပါ။
တရင်တော်မှတ်စုအစီအစဉ်ကိုကုသညို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့အပတ်စဉ်ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ကြရအောင်ပါတန်ဘိုးကြီးဇင်ကန်ဖက်ရှင်အမှတ်တစိတ်တွေ့ခြင်းမှာ Digital Crypto ငွေကြေးနဲ့ဝင်နိုင်အောင်ဒီဇိုင်နာ Philip Flynn ကပထမဆုံးလှုပ်ထားပါတယ် Crypto ငွေကြေးတွေရဲ့တန်ဘိုးကအမြဲအတဲ့ကျဖြစ်နေတာမို့ဝယ်သူတွေအနေနဲ့ဘလို့ဈေးပေးပြီးတော့ဝယ်ရမှာပါလေမဆုမြမွန်က Writers သတင်းတစ်ခုကိုအခြေခံပြီးဘလော့ဂါရီပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင
် Bitcoin ကစားတဲ့ online ပေါ်မှာသာလက်ပတ်နိုင်တဲ့ Digital Crypto ငွေကြေးတွေအခုဆိုရင်ဈေးကွက်ထဲမှာအများကြီးရှိနေပါပြီ Crypto ငွေကြေးနဲ့ငွေပေးချေနိုင်တဲ့စီးပွားရေးလုပ်ငန်းတွေလည်း American အပါအဝင်နိုင်ငံတော်တော်များများမှရှိနေပါတယ်တံပိုးကြီးတဲ့ဇင်ကန်ဖက်ရှင်အမှတ်တစိတ်တွေထဲမှာခရစ်ပတိုငွေကြေးနဲ့အွန်လိုင်းမှာဝယ်နိုင်အောင်ပထမဆုံးလုပ်ခဲ့တဲ့ဂျာမန်ဒီဇိုင်နာ Philip Lane ရဲ့ Philip Lane ဆိုတဲ့အမှတ်တစိတ်ဖက်ရှင်တွေကိုစိုက်မှာပါခရစ်ပတိုငွေကြေးနဲ့ဝယ်လို့ရအောင်လုပ်ထားပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့ Bond Street မှာ April ကုန်ပိုင်းကဖွင့်ခဲ့တဲ့စိုက်မှာအဝတ်ထည်တွေကို Sterling ပေါင်နဲ့တမကခရစ်ပတိုငွေကြေးအမျိုး20ကျော်နဲ့ဝယ်ယူနိုင်မှာဖြစ်ပါတယ်။ကမ္ဘာကျော်ဖက်ရှင်ဒီဇိုင်နာတွေထဲမှာအဝတ်ထည်တဲ့လူသုံးကုန်တွေကိုခရစ်ပတိုငွေကြေးနဲ့ဝယ်လို့ရအောင်ကမ္ဘာမှာပထမဆုံးလုပ်ခဲ့တဲ့ဖက်ရှင်ဒီဇိုင်နာဖြစ်ပါတယ်။ပထမဆုံးသူ့ရဲ့ online ဆိုင်ပေါ်မှာစလုပ်ခဲ့ပြီးအခုတော့လန်ဒန်က flagship store မှာပါခရစ်ပတိုငွေကြေးနဲ့ရောင်းနေတာဖြစ်ပါတယ်
။ It actually all started last year in August because we were the first luxury
brand. ဒီတော့2021ဩဂုတ်လကလေးကစရတာပါ။ဇင်ကန်ဖက်ရှင်အမှတ်တစိတ်တွေထဲမှာ digital ငွေကြေး crypto နဲ့ online မှာပထမဆုံးပေးဝယ်နိုင်အောင်ကျွန်တော်တို့ကစခဲ့တာပါဈေးကွက်ထက်ကတုံ့ပြန်မှုကိုကျွန်တော်ကိုယ်တိုင်အံ့အားသင့်ခဲ့ရပါတယ်တချို့လူလူလူစားတွေပဲ crypto နဲ့ပေးဝယ်ချားလိမ့်မယ်လို့ကျွန်တော်ထင်ထားခဲ့ပေမဲ့လုံးဝပြောင်းပြန်ဖြစ်နေပါတယ်မိနစ်တုန်းက online ကနေဝင်ငွေ euro တန်း100ဝင်ပါတယ်300ခိုင်နှုန်းက crypto ငွေကြေးကရတာဖြစ်ပါတယ်ဒီနေ့အဲ့ဒီပမာဏနှစ်ဆဖြစ်အောင်လုပ်နိုင်မယ်ထင်ပါတယ်
online ပေါ်မှာဒါလက်ပတ်ပေးချေနိုင်တဲ့ crypto ငွေကြေးတွေရဲ့ဈေးတွေကတစ်ချိန်လုံးအတက်အကျပြောင်းလဲနေတာမျိုးဖြစ်ပါတယ်ဒီတော့ Philip Lane ရဲ့ fashion ပစ္စည်းတွေဝယ်သူတွေအနေနဲ့ဈေးဘယ်လိုပေးပြီးဝယ်ရမှာပါလဲ
crypto currencies are changing all the time they go up and down right and we expect
crypto ငွေကြေးကတစ်ချိန်လုံးပြောင်းလဲနေပါတယ်တက်လိုက်ကျလိုက်တစ်ချိန်လုံးဖြစ်နေတာပါကျွန်တော်တို့ဆိုင်က crypto ငွေ25မျိုးလောက်လက်ခံပါတယ်တစ်ချိန်လုံးဈေးတွေပြောင်းလဲနေတာကိုဘယ်လိုလုပ်လဲဆိုရင်7မိနစ်တိုင်းမှာဖြစ်နေတဲ့ဈေးတွေတွက်ပြီးပေါက်ဈေးကိုပြင်ပေးပါတယ်။ဝယ်သူတွေအတွက်ဈေးမှန်အမြဲဖြစ်အောင်လုပ်ပေးပါတယ်။စိန်ခေါ်မှုကတော့တိတ်ကြီးပါတယ်။ဆိုင်မှာလည်းအလားတူပါပဲ။ဆိုင်မှာကြတော့ဈေးရေးထားတဲ့ကတ်ပြားကိုကြည့်ပြီးဒါက Bitcoin ဒီလောက်ဈေးဖြစ်လိမ့်မယ်လို့ပြောလို့မရပါဘူး။အဲ့ဒီဈေးကညနေဘက်မှာတက်ရင်တက်သွားနိုင်ပါတယ်။အဲ့ဒါကြောင့် QR code တွေလုပ်ထားပေးပါတယ်။ကိုယ် smartphone နဲ့အဲ့ဒီ QR code ကို scan ဖတ်ပြီးဒီနေ့လက်ရှိဖြစ်နေတဲ့ crypto နဲ့ဆိုဘလောက်ဈေးပေးရမယ်ဆိုတာချက်ချင်းသိနိုင်ပါတယ်ဝယ်နိုင်ပါတယ်ဝယ်သူတွေအနေနဲ့ခရစ်ပတိုငွေနဲ့လွယ်လွယ်ကူကူဝယ်နိုင်သုံးနိုင်တာမျိုးပဲဖြစ်စေချင်ပါတယ
်အခု2022ခုနှစ်မေလရဲမှာခရစ်ပတိုငွေကြေးတွေစံချိန်တင်အောင်ဈေးတွေကျနေပါတယ်ခရစ်ပတိုဈေးကွက်မှာအချိန်နဲ့အမျှအတက်အကျဖြစ်နေတာပါ Philip Blake အမှတ်တစိတ်ပစ္စည်းတွေကတော့သတ်မှတ်ထားတဲ့ Sterling Pound တန်ဖိုးပေါ်မူတည်ပြီးပြောင်းလဲသွားတဲ့ Digital ငွေကြေးဈေးဖြတ်တယ်လို့ရှင်းပြပါတယ
် Price okay in pounds never changes So if you come here to London on Bond Street to buy a Philip Lane leather jacket for 3000
Sterling Pound နဲ့သတ်မှတ်ထားတဲ့ပစ္စည်းတွေရဲ့ဈေးနှုန်းကဘယ်တော့မှမပြောင်းလဲပါဘူး။ London မြို့ Bond Street လမ်းဆိုင်ကိုလာပြီး Philip Lane တရေ jacket တစ်ထည်ဝယ်မယ်ဆိုရင်ပေါင် 3000 လောက်ဈေးပေးရပါတယ်။ဒီပေါင် 3000 ဈေးကဘယ်တော့မှပြောင်းမသွားပါဘူး။ဒါပေမဲ့ Digital ငွေကြေး Crypto နဲ့ဝယ်မယ်ဆိုရင်တော့ Sterling Pound နဲ့ဖြစ်နေတဲ့သူ့ပေါက်ဈေးပေါ်မူတည်ပြီးအတက်အကျရှိမှာပါ။ Crypto ငွေကြေးရှိသူတိုင်းခရစ်ပတိုငွေနဲ့အယောင်းဝယ်လုပ်နေသူတိုင်းဒါကိုသိပါတယ်။တခါတလေခရစ်ပတိုတန်ဖိုးတက်နေခြင်းဝယ်လိုက်တယ်ဆိုရင်ကိုယ့်ဘက်ကတန်သွားတာမျိုးလည်းဖြစ်နိုင်ပါတယ်။မိနစ်20လောက်တွင်မှာ Sterling Pound နဲ့ပေးရတာထက်ခရစ်ပတိုငွေနဲ့ပေးရတာကပိုပြီးဈေးသက်သာရင်သက်သာနိုင်ပါတယ်။ Sterling Pound နဲ့ကတော့အများရန်ဒီဈေးကဒီဈေးပဲဖြစ်နေမှာပါ
။လန်ဒန်မှာဖွင့်ထားတဲ့ Philip Lane ဆိုင်ရဲ့အပေါ်ဆုံးထပ်မှာသ အမှတ်တံဆိပ်ပစ္စည်းတွေကို NFT token တွေအဖြစ်ဝယ်ယူနိုင်အောင်လည်းလှုပ်ထားပါတယ် Museum of NFT Art Mona ဆိုပြီးလှုပ်ထားတဲ့သူ့ရဲ့ပြကတ်မှာသူဖန်တီးထားတဲ့ Little Monster အရုပ်တွေ Crystal တွေအဖြစ်စီစဲထားတဲ့ဖက်နက်တွေဒါမှမဟုတ် အဲ့ဒီဟာတွေကို NFT digital အနုပညာတွေအဖြစ်ဖန်တီးထားတဲ့အတွက် NFT token တွေအနေနဲ့လည်းဝယ်ယူနိုင်ပါတယ်
If you buy a sneaker right you become an owner of the sneaker but if you can get the sneaker together with
ဒီလိုခင်ဗျားကဖက်နက်ကိုဝယ်လိုက်တယ်ဆိုရင် ဖက်နက်ပိုင်ရှင်ဖြစ်သွားပါတယ်ဒါပေမဲ့ဖက်နက်နဲ့တူအဲ့ဒီဖက်နက်အတွက်လှုပ်ထားတဲ့ NFT token ကိုပါဝယ်လိုက်တယ်ဆိုရင်တော့ခင်ဗျားကဝယ်ယူစုဆောင်သူ collector တယောက်ဖြစ်သွားပါပြီ ပိုင်ရှင်နဲ့ဝယ်ယူစုဆောင်သူမတူပါဘူး ဖက်နက်တည်းပိုင်ရှင်တက်တက်မဟုတ်တော့ပဲကော်လက်တာတယောက်လည်းဖြစ်သွားပါတယ်
online ပေါ်မှာဒါလက်ပတ်တဲ့ခရစ်ပတိုငွေကြေးတွေကိုအမေရိကန်ဘရစ်တန်အပါအဝင်နိုင်ငံအများစုကဗဟုဘက်တွေကတရားဝင်ငွေကြေးအဖြစ်အတိအမှတ်မပြုကြသေးပါဘူးတခြားငွေကြေးတွေလိုလည်းငွေဆက်ကူရဲလို့လက်ဆုပ်လက်ကင်မပြနိုင်မဲ online ကနေသာအရောင်းဝယ်အရွှေ့ပြောင်းလုပ်နိုင်တာဖို့တချို့ကလည်းခရစ်ပတိုငွေကြေးတွေတုံးရမှာစိတ်ချလက်ချမရှိကြပါဘူး designer philip lane ကတော့ခရစ်ပတိုငွေကြေးနဲ့ပေးဝယ်သူတွေပိုပြီးများလာမယ်လို့ခန့်မှန်းပါတယ်
Are consumers willing to use crypto as a payment method?
ဝယ်သူတွေနေနဲ့ခရစ်ပတိုငွေကြေးနဲ့ငွေပေးခြင်သလား။ခရစ်ပတိုနဲ့ပေးဝယ်ခြင်ကြရလား။ခရစ်ပတိုငွေရင်းနှီးမြှုပ်နှံခြင်ကြသလားဆိုတဲ့မေးခွန်းတွေအတွက်ကျွန်တော်ကိုယ်တိုင်တက်တည်ပြပြောနိုင်တာကတော့သူတို့လုပ်ခြင်ကြပါတယ်။ဖက်ရှင်ဈေးကွက်ထဲမှာခရစ်ပတိုငွေကြေးနဲ့ပထမဆုံးလက်ခံတဲ့လုပ်ငန်းအနေနဲ့ပြောရရင်ခရစ်ပတိုငွေသုံးခြင်ကြပါတယ်။
အခုမေလာရဲမှာခရစ်ပတိုငွေကြေးတန်ဖိုးတွေတချိန်တိုးထိုးကျနေတာမို့အမေရိကန်ဒေါ်လာစတာလင်ပေါင်းတို့တရားဝင်ငွေကြေးတွေနဲ့လဲလှယ်နိုင်အောင်ချိန်ထားတဲ့ stablecoin ရဲ့တန်ဖိုးဟာ2021ခုနှစ်နိုဝင်ဘာလကထက်ကို3ပုံနှစ်ပုံလောက်တန်ဖိုးကျဆင်းနေပါတယ်။တစ်ဖက်မှာလည်းခေတ်ကိုအမိလိုက်တဲ့အနေနဲ့ခရစ်ပတိုငွေကြေးတွေနဲ့ရောင်းဝယ်နိုင်ဖို့ကြိုးစားနေကြတဲ့ Philip Lane လို့လုပ်ငန်းတွေလည်းရှိနေတာဖြစ်ပါတယ်ရှင်။ကျွန်မဆူမြန်ပါမှာ
ဒါရောမဆွေမြတ်မို့စီစဉ်တင်ဆက်တဲ့သတင်းပတ်ဆင်ခန်းကဘလော့ဂါတွေပြောသမ्याကိုနားဆင်ကြကြရတာဖြစ်ပါလေရှင်။ကျမတို့ VOA မြန်မာပိုင်းစီစဉ်ရဲ့ထုတ်လွှင့်ချက်တွေသတင်းဆောင်မတွေအပတ်ဆင်ခန်းတွေရေဒီယိုရုပ်သံအစီအစဉ်တွေနဲ့ပတ်သက်ပြီးသောရရှင်တို့စီကဝေဖန်အကြံပြုချက်တွေကိုလည်းကြိုဆိုပါလေရှင်။သောရရှင်တို့အနေနဲ့ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။သောရရှင်တို့စီကဝေဖန်အကြံပြုချက်တွေကိုကြိုဆိုပါလေရှင်။ အခုကတော့ထင်ရှားကြကြသူတွေနဲ့အနုပညာလောကသတင်းတွေကိုစူးစိတင်ပြပေးနေတဲ့အပတ်စဉ်သက်တမ်းရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရအောင်ပါမအေးတန်တာကြပါရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရွှေပေါ်ပါကြပါစေ ကမ္ဘာရဲ့ရင်ချင်းမှုရည်စည်းမှာခေတ်စားနေရတဲ့ချင်းပေါ်ကြောကြားတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်သွင်းမှာပြောပြပေးသွားပါမယ်။ဒီမှာအေးသနာကြပါ။အိုင်ယာလန်ကကမ္ဘာကျော် YouTube Rock ဒေဂီတာဖွဲ့သားတွေဖြစ်တဲ့ဘိုနိုနဲ့ဂီတာသမားဒီအက်ချ်တို့ယူကရိန်းနိုင်ငံမှာတွားပြီးတော့ရုရှားထိုးစစ်အလူးလဲခံခဲ့ရတဲ့ကီယက်မြို့တော်စင်စစ်ဘုံးတွေကိုတွားပြီးကြည့်ခဲ့ပါတယ်။ အင်းလေးဆိုပါရင်ကတော့ယူကရိန်းမြို့တော်ကီယက်ရဲ့မြေအောက်ဘူရာရုံတစ်ခုထဲမှာဖျော်ဖြေပွဲလေးလုပ်သွားတာပါ Sunday Bloody Sunday Facebook နဲ့တင်းငွေဆိုတဲ့တခြင်းစဆိုတော့အဝေးကလေးချောင်းရံအချက်ပေးအော်အော်တံကိုလည်းကြားနေရတာဖြစ်ပါတယ်ဘိုနိုက Desire Without Without You ဒီလိုတခြင်းတွေကိုလည်းတည်ဆိုးသွားခဲ့ပါတယ်သူ့ရဲ့ဖျော်ဖြေပွဲမှာဘိုနိုကယူကရိန်းစစ်သားတစ်ယောက်ကိုလည်းဖိတ်ခေါ်ပြီးတော့သူနဲ့တူတူ Stand By Me ကျွန်တော်နဲ့အတူတူရက်တီပါဆိုတဲ့တခြင်းကိုတူတူဆိုခဲ့ပါတယ်။ဘာကယူကရိန်းဘက်ကနေရက်တီပေးဖို့သူတေးတခြင်းနဲ့တောင်းဆိုသွားတာဖြစ်ပါတယ်။သူသွားကြည့်ခဲ့တဲ့အပင်လို့ပူချာလို့ဆိုတာဒေသခံတွေကိုရုရှားလိုပြစ်မှတ်ထားတပ်ဖြတ်ခဲ့တယ်လို့ပြောဆိုမှုတွေထွက်နေတဲ့ဒေသတွေဖြစ်ပါတယ်။ယူကရိန်းနိုင်ငံသားတွေ ရုရှားလက်အောက်မကျရောက်ဖို့ခုခံတိုက်ခိုက်နေကြတာကိုအားပြမျိုးလေးကိုရောက်နေစင်မှာဘိုနိုကချီးကျူးပြောသွားခဲ့ပါတယ်။ကျွန်တော်အားလုံးရဲ့လွတ်မြောက်ရေးတိုက်ပွဲအတွက်ခင်ဗျားတို့တိုက်ပေးနေတယ်လို့ကျွန်တော်ခံစားမိတယ်။ယူကရိန်းတိုင်းငံတွေရဲ့လွတ်လပ်ရေးမဟုတ်ပါဘူး။ဒါပေမဲ့လွတ်လပ်ခြင်းရဲ့အကြောင်းတရားကိုအလေးထားတဲ့သူတိုင်းရဲ့လွတ်လပ်မှုအတွက်ခင်ဗျားတို့တိုက်ပွဲဝင်နေတာပါ။ ဒါကြောင့်ကျေးဇူးပါလို့ယူကရိန်းတိုက်ခိုက်ရေးတမားတွေကိုဘိုနိုပြောသွားခဲ့ပါတယ်။ ဘောရောင်းဒီရန်ကုန်မြို့မှာတော့မြို့ကိုလမ်းလျှောက်ကြည့်ပြီးတော့လူတွေနဲ့နှုတ်ဆက်လူများလည်းမှလည်းရက်ပြီးတော့စကားပြောခဲ့တာပါရုရှားကအခုလိုမျိုးယူကရိန်းကိုတိုက်ခိုက်နေပြီမဲ့လေရုရှားလူငယ်တွေကတော့ပျော်လင်းချက်ထားတယ်လို့သူကပြောပါတယ
် and I think these people in Russia will younger people know what's going on and I trust in the younger people in Russia to throw this man
ဒီရုရှားကျူးကျော်စေဟာလူတူတူယောက်ထဲရဲ့သူရဲ့ကိုယ်ပိုင်စံနာစစ်ပွဲဖြစ်ပါတယ်လို့လည်းပြောပါတယ်အခုကားကိုဖြစ်နေတဲ့ဆိုပြီးရဲ့ကိုယ်ရှိတဲ့ရုရှားကလည်းရှိပါသေးတယ်လို့ထင်ပါတယ်ဒီလူတူကိုယာလူကဖြုတ်ချခံစားဖို့လူငယ်တွေလုံးကြနိုင်မယ်လို့ကျွန်တော်ယုံကြည်တယ်လို့လည်းရုရှားသမ္မတပူတင်ကိုရည်ညွှန်းပြီးတော့သူပြောသွားခဲ့ပါတယ်ခရီးစီရင်ကျင်းမှု pop culture နုပညာရှင်တူဖြစ်တဲ့ Andy Warhol ရဲ့နာမည်ကျော်ပကြီကားကိုတော့ဒေါ်လာတန်း200နီးပါးနဲ့ရောင်းလိုက်ရလို့စံချိန်သစ်တင်သွားပါတယ်။1964ခုနှစ်ကနာမည်ကျော်သူ့ရဲ့ပကြီကားပိုးသားပိတ်သားနဲ့ဆွဲထားတဲ့ရုပ်ရှင်မင်းသမီး Marilyn Monroe ရဲ့ပုံသူပကြီကားကိုလေလံပွဲမှာဒေါ်လာ195ဒန်းနဲ့ရောင်းလိုက်ရလို့အမေရိကန်ပကြီဆရာတဦးရဲ့ကလေလံစည်းအများဆုံးရတာဖြစ်နေစံချိန်တင်သွားတာပါ။1962ခုနှစ်မှာမင်းသမီးမော်ရိုကွယ်လွန်သွားပြီးနောက်ပိုင်းအန်ဒီဝါဟိုးကသူ့ရဲ့ပုံသူပကြီးတွေရက်တိုက်ဆွဲခဲ့တာတွေကတစ်ခုဖြစ်တဲ့အခုရောက်တဲ့ Shortage Blue Marilyn ဆိုတဲ့ကားကသူ့ဆွဲခဲ့တဲ့ကားတွေရဲ့မှာအထင်ရှားဆုံးကားတစ်ကားလည်းဖြစ်ပါသေး Switch အနုပညာရောင်းဝယ်မှုကုမ္ပဏီ Thomas and Doris Amman ရဲ့စုဆောင်မှုတွေရဲ့မှာရှိခဲ့ပြီးတော့ New York Christie လေလံပွဲမှာတင်ခဲ့တာပါဒီကားကိုဒေါ်လာတန်190နဲ့လေးလံဆွဲတာဖြစ်ပြီးတော့တခြားအဖိုးကားတွေနဲ့ပေါင်းလိုက်တော့ဒေါ်လာ195တန်ဖြစ်သွားပါတယ်။အခုမကြီးကားကမော်ရို1953ခုနှစ်ရုပ်ရှင်နိုင်ရာရုပ်ရှင်ကြောင့်ညာပိုစာပုံဖြစ်ပြီးတော့မင်းသမီးရဲ့မျက်လုံးနှစ်ခန်းစပင်းတို့ကိုအရောက်တောက်သုံးထားတာပါ။မင်းသမီးမော်ရိုဟာတချိန်ကဟောလိဝုဒ်ရဲ့အကျော်ကြားဆုံးမင်းသမီးဖြစ်ပြီးတော့1962ခုနှစ်ဩဂုတ်လ4ရက်နေ့မှာတော့သူ့ရဲ့ Los Angeles နေအိမ်မှာမိုးရစေးလွန်ပြီးတော့တည်ဆုံသွားခဲ့ပါတယ်။အခုသူ့ရဲ့ပကြီကားရေးဆွဲတဲ့ပကြီဆရာအန်ဒီဝါဟိုးလည်း1989ခုနှစ်မှာကွယ်လွန်သွားပြီဖြစ်ပါတယ
် Took my crew to Japan party like Kardashians Took my besties to LA where the girls like to flex We put our hoodies on in Philly where we started
မအေးတနာကျော်စီစဉ်တင်ဆက်တဲ့အပတ်စဉ်သက်တမ်းရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြည့်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့ကျမတို့ရဲ့website ဆက်မျက်နှာဖြစ်တဲ့ bami.voanews.com မှာလည်းလာရောက်ကြည့်ရှုနိုင်နိုင်ကြပါလိမ့်ရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2022ခုနှစ်မေလ18ရက်နေ့အင်္ဂါနေ့မနေ့ကအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။အခုတော့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုခင်မောင်စိုးမင်းကပြောပြပေးမှာဖြစ်ပါတယ
်။ယူကရိန်းတပ်ဖွဲ့တွေကခါကီဒေသမှာတံပြန်ထိုးစစ်ဆင်နွှဲခဲ့ရာရုရှားတပ်ဖွဲ့တွေကိုနေဆနာအထိမောင်းတုံနိုင်ခဲ့တယ်လို့ပြောပါတယ်။ယူကရိန်းကာကွယ်ရေးဝန်ကြီးကသူတို့တပ်ဖွဲ့တွေဟာရုရှားနယ်စပ်နားမှာရောက်ရှိနေကြောင်းပြသတဲ့ဗီဒီယိုဖိုင်တစ်ဖိုင်ကိုအင်တာနက်မှာတင်ခဲ့ပါတယ်။အမေရိကန်ဒုတိယသမ္မတကမလာဟဲရစ်နဲ့နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်တို့ဟာတနင်္လာနေ့ကအာရဗ်စော်ဘွားများပြည်ထောင်စု UAE နိုင်ငံရဲ့စော်ဘွားရှိတ်ခါလီဗာဘင်ဇာဟီအယ်နာယန်ရဲ့ဇာပနာအခမ်းအနားကိုတက်ရောက်ပြီးကြံရစ်သူမိသားစုတွေကိုလည်းဝမ်းနည်းစကားပြောကြားခဲ့ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကယာနယ်ချီရှိတဲ့အမေရိကန်တပ်ဖွဲ့တွေကိုအာဖရိကတိုက်ဆိုမာလီနိုင်ငံကိုပြန်လည်ချထားဖို့ခွင့်ပြုလိုက်ကြောင်းအစိုးရအရာရှိနှစ်ဦးကတနင်္လာနေ့မှာပြောကြားပါတယ်။ယီမင်နိုင်ငံကဟူသီးသဘုံတွေထိန်းချုပ်ထားတဲ့မြို့တော်စနားကနေချောင်းနေအတွင်ပထမဆုံးခီးသည်တင်လေယာဉ်ပြေးဆွဲခဲ့တယ်လို့ဟူသီးသဘုံတွေကပြောပါတယ်။ကုလသမဂ္ဂကမ္ဘာစစ်နိုင်ကအစီအစဉ် WFP က2022ခုနှစ်ပထမလေးလတာအတွင်မြန်မာနိုင်ငံလူဦးရေ 1.3 တန်းကိုရိတ်ခါနဲ့အာဟာရထောက်ပံ့နိုင်ခဲ့ကြောင်းကုလသမဂ္ဂကတနင်္လာနေ့မှာပြောပါတယ
်။တရင်ချင်းချုပ်ကိုကိုခင်မောင်စုမင်းပြောပြပေးခဲ့တာဖြစ်ပါလေရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ Tony Pollock နဲ့ Darius Smith တို့ဖြစ်ပါလေရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း 9:00 ကနေ 10:00 ထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်တွေကိုတော့လိုင်းတိုမီတာ31 kHz 9833ညလိုင်းတိုမီတာ32 kHz 9383ညဆိုင်တိုမီတာ57 kHz 58.5 တို့ကနေဖမ်းယူနာဆင်နိုင်ကြပါလေရှင်။တော်ရစင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုအပိနာဆင်တဲ့အတွက်လည်းကျမတို့ဝိုင်းတော်သူဝိုင်းတော်သားအလုံးကအထူးပဲကျေးဇူးတင်ပါတယ်။ကျမသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.